Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာသောရရှင်နေဘေးအန္တရာယ်ကင်းဝေးကြပါစေခင်ဗျာ။ VOA အမေရိကန်တန်ရ2022ခုနှစ်ဇူလိုင်လ24ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ24/40/51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျွန်မတင်ကီထိုက်ပါကိုခင်မောင်စိုးမင်းနဲ့အတူသတင်းတွေကြီးညာပါမယ်မြန်မာစစ်ကောင်စီကဖန်ထားတဲ့အမေရိကန်သတင်းသမားဒင်းနီဖန်စတာကိုပြန်လွှတ်ပေးရေးအမေရိကန်ကထပ်မံတောင်းဆိုပါတယ်အင်းစိန်ထောင်တွင်ကြွေးကြော်ဆန့်ကျင်ခဲ့ကြတဲ့တောက်ကြညီမှာပဲအင်းစိန်ထောင်တွင် COVID-19 ကပ်ဘေးရောဂါစိုးရိမ်ချက်ကြောင့်ဆန္ဒပြခဲ့တာတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းရေးနဲ့လုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုပေးဖို့မြန်မာနိုင်ငံဆိုင်ရာအနောက်နိုင်ငံတန်တမာအကြီးအကဲတွေကလက်မှတ်ထိုးတောင်းဆိုထားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုသတင်းတွေတင်ပြပြီးအင်းစိန်ကျင်းထောင်တွင်မှဆန္ဒပြတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့အကျဉ်းထောင်နဲ့နှီးဆက်တဲ့အတိုင်းဝန်းကလူတူပြောပြတာကတော့
ဒီနိုင်ငံရေးအကျဉ်းသားတွေကတောင်းဆိုတာကတော့နိုင်ငံရေးအကျဉ်းသားတွေအများဆုံးလွတ်ပြီးနံပါတ်၁ပေါ့နော်နံပါတ်၂ကထောင်တွင်COVID-19 ကိုကျွန်တော်ဒီယောဂါကိုထိမ့်သိမ်းပေးရရဲ့နောက်ပြီးတော့ထောင်အာနာပိုင်အစ်စ်ကြောင်းထားတာရှိရပေါ့နော
်ဒီလိုသတင်းနဲ့အတူမြန်မာနိုင်ငံမှာ COVID တတိယလှိုင်းကြောင့်ကျန်းမာရေးစနစ်ပြိုလဲလူနေပါဖြစ်နေချိန်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကဝိုင်းဝန်းအကူအညီပေးကြဖို့စီးတက်ကသူကျောင်းတွေကအကူအညီတောင်းလိုက်တဲ့အကြောင်းနဲ့အတူထိုင်းမှာကိုဗစ်ကူးစက်ခံရတဲ့မြန်မာအလို့သမားတွေအလို့ထုတ်ခံရတဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တကွင်သိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်အောင်ပါပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
။မြန်မာဆန္ဒသိမ်းမှုစန့်ကျင်လှုပ်ရှားသူတွေကိုဖမ်းထားတဲ့အချင်းထောင်တွေထဲမှာ COVID-19 ကူးစက်ဖြစ်ပွားတာတွေပိုပြီးတော့စိုးရိမ်မကင်ဖြစ်လာရတာနဲ့အတူပဲထောင်ချထားတဲ့အမေရိကန်သတင်းသမားကိုစစ်ကောင်စီကပြန်လွှတ်ပေးဖို့တောက်ချာညိမှာအမေရိကန်ကထပ်မံတောင်းဆိုကြောင်း AFP သတင်းကဖော်ပြပါတယ်။ Frontier မြန်မာသတင်းဌာနရဲ့အုပ်ချုပ်မှု Editor Danny Fenster ကိုမေလ24ရက်နေ့မှာစစ်ကောင်စီကဖမ်းဆီးခဲ့တာဖြစ်ပြီးထောင်ဒဏ်3နှစ်ထိပြစ်ဒဏ်ချမှတ်ခံရလောက်တဲ့ဥပဒေနဲ့ဆွဲဆိုထားပါတယ်။ဖင်စတာလွတ်မြောက်ရေးအတွက်အသေးအချာပိုင်ဖြတ်ထားပါကြောင်းအမေရိကန်နိုင်ငံချိုင်းဝင်ကြီးအန်တိုနီဘလင်ကင်ကဖင်စတာရဲ့နေရပ်ဖြစ်တဲ့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ချန်ဝိုက်တ်မန်နဲ့တယ်လီဖုန်းဆက်ပြောဆိုခဲ့ကြောင်းအမေရိကန်နိုင်ငံချိုင်းရေးဌာနကပြောဆိုပါတယ်။ဒန်နီဖင်စတာကိုဇူလိုင်လ15ရက်နေ့ကတရားရုံးကြားနာမှုမှာတော့ကောင်းစစ်ဆိုင်ရာကူညီခွင့်ရခဲ့ကြောင်းနဲ့လာမယ့်ဗုဒ္ဓနေ့မှာသူ့ကိုထပ်မံရုံးထုတ်ဖို့ရှိနေကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရဂျာလီနာပေါ်တာကပြောပါတယ်။ဒန်နီဖန်စတာရဲ့အမှုကိုအနိကပ်စောင့်ကြည့်နေတဲ့အကြောင်းတိုးတက်ကြန့်ခိုင်ပြီးလွတ်လပ်တဲ့လူမှုအဖွဲ့အစည်းတွေဖြစ်ရေးမရှိမဖြစ်လိုအပ်ချက်ဖြစ်တဲ့လွတ်လပ်ပြီးအမိခိုကင်းတဲ့မီဒီယာတွေဖြစ်စေရေးအမြဲတိုက်တွန်းသွားမှာဖြစ်ကြောင်းလည်းပြောခွင့်ရပေါ်တာကပြောပါတယ်ရှင်။
ရန်ကုန်အင်းစိန်ထောင်အတွင်းကိုဗစ်ကပ်ရောဂါကူးစက်ပြန့်ပွားနေတဲ့အတွက်ကျန်းမာရေးဆောင်ရှောက်မှုရရှိရေးအကျဉ်းသားတွေကဆန္ဒပြတောင်းဆိုနေကြတာကိုလေးစားလိုက်နာပေးဖို့အနောက်နိုင်ငံတန်ယုံတွေကမြန်မာစစ်ကောင်စီကိုမနေ့ဇူလိုင်23ရက်နေ့ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်အခြေအနေကိုငြိမ်းငြိမ်းချမ်းချမ်းဖြေရှင်းပေးဖို့လည်းတောင်းဆိုလိုက်ကြောင်းနဲ့ဖြစ်စဉ်တွေကိုအနီးကပ်စောင့်ကြည့်နေကြောင်းလည်းညင်ညာချက်မှာပါရှိပါတယ်။အဲ့ဒီညင်ညာချက်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်၊ဩစတြေးလျ၊ကနေဒါ၊ဗြိတိန်နဲ့ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေရဲ့တန်ယုံတွေကတန်အမတ်ကြီးတွေတန်ယုံယာယီတာဝန်ခံတွေကစုပေါင်းလက်မှတ်ထိုးထုတ်ပြန်ထားတာပါတယ်။ကြေညာချက်ကိုအမေရိကန်၊ဩစတြေးလျနဲ့ UK တန်ယုံရဲ့ Facebook လူမှုကွန်ရက်စာမျက်နှာတွေပေါ်မှာလည်းပြင်ထားပါတယ်။မနေ့ဇူလိုင်23မနေ့9နာရီခွဲလောက်ကအင်းစိန်ထောင်အတွင်းမှာအချင်းသားတွေကဒိုအေးကျွေးကျော်တန်တွေနဲ့တချင်းတန်မြိုင်အော်ဟစ်တီဆိုကြပြီးဆန္ဒပြလှုပ်ရှားမှုတစ်ခုလုပ်ခဲ့ကြတယ်လို့ကိုယ်တိုင်ကြားခဲ့ရသူရှေ့နေတူဦးဖြစ်တဲ့ဒေါ်မြသစင်က VOA ကိုပြောပြပါဗျာ
။ရန်ကုန်မြို့ကအင်းစိန်ထောင်မှာဖမ်းခံထားရသူတွေမနေ့တောက်ကြံနေ့ကဆင်အနာသိမ့်မှုကိုထောင်တွင်းကနေစန့်ကျင်ဆန္ဒပြကြပါတယ်။အင်းစိန်ထောင်တွင်းမှာ COVID-19 ကူးစက်ဖြစ်ပွားမှုကလည်းဆိုးရွားနေတဲ့အကြောင်းတက်ချွာလှုပ်ရှားသူတွေကပြောဆိုထားပါတယ်။ ထောင်နိုင်ရန်အပြင်ဘက်လူနေရပ်ကွက်ထဲကနေအတိုင်းနာကြခဲ့ကြရတဲ့ထောင်တွင်းကဒီမိုကရေစီရေးချွေးကြော်ဆန္ဒပြမှုမျိုးဟာဆိုရင်ဖေဖော်ဝါရီလ၁ရက်နေ့ဆီယနာသိမ်းမှုနောက်ပိုင်းပထမဆုံးသောထောင်တွင်းချွေးကြော်ဆန္ဒပြမှုဖြစ်ပါတယ်ဖန်စီခံထားတဲ့နိုင်ငံရေးခေါင်းဆောင်တွေပြန်လှုပ်ပေးရင်းနဲ့ဒီမိုကရေစီရရှိရေးကြွေးကြော်ဆန္ဒပြခဲ့ကြသလိုဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေမှာကြေကြေပြန့်ပြန့်တံပြန်တီးဆိုကြတဲ့သွေးသစ္စာတချင်းကိုလည်းတံပြန်တီးဆိုခဲ့ကြတာကိုအင်းစိန်ထောင်အနီးကပြည်သူတွေဗီဒီယိုရိုက်ယူပြီးလူမှုကွန်ရက် Facebook မှာတင်ခဲ့ကြပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့မှတ်တမ်းတွေအရဆီယနာသိမ်းမှုနောက်ပိုင်းစစ်တပ်ကဖမ်းဆီးခဲ့သူ6,896 ဦးရှိခဲ့ပြီးဒီထဲက9,358 ဦးဆက်လက်ထိန်းသိမ်းချုပ်နှောင်ခံရကြောင်းဖော်ပြထားပါတယ်။အင်းစိန်ထောင်တွင်းကဆန္ဒပြခဲ့ကြသူတွေရဲ့ထောင်တွင်းအခြေအနေဘယ်လိုရှိနေတယ်လဲဆိုတာကိုတော့မသိရပါဘူး။အင်းစိန်ထောင်တွင်းဆန္ဒပြသူတွေနဲ့အတူရက်တီကြောင်ပြသတဲ့အနေနဲ့ရန်ကုန်မန္တလေးတို့မှာလည်းလမ်းပေါ်ထွက်ဆန္ဒပြခဲ့ကြသလိုညပိုင်းမှာတော့ဆီယနာသိမ်းမှုကိုဆန့်ကျင်တာကိုပြသတဲ့အနေနဲ့ရန်ကုန်မြို့တွင်းတချို့ရက်ွက်တွေမှာတံပုံးတီဆန္ဒပြခဲ့ကြပါတယ်ရှင်။
ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့မနေ့ဇူလိုင်လ23ရက်ည7နာရီထုတ်ပြန်ချက်အရတက်ခွဲစစ်ဆေးမှုပေါင်း 13,489 ဦးကိုမှပိုးတွေ့သူပေါင်း 9,506 ဦးရှိပါတယ်။ကိုဗစ်ကရောဂါနဲ့ထပ်မံသေဆုံးသူက326ဦးရှိတဲ့အတွက်မနေ့ကအတိစုစုပေါင်း 6,459 ဦးသေဆုံးပြီးဖြစ်ပါတယ်။ကိုဗစ်ကရောဂါအတိပြုလူနာက 25,880 ရှိတယ်လို့လည်းဖော်ပြထားပါတယ်။ဒီတော့အတွင်းမနေ့ကပဲစစ်ကောင်စီရဲ့အတွင်းရေးမှူးဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွဲနာမည်နဲ့အမိန့်စာထုတ်ပြန်ပြီးကိုဗစ်ကရောဂါကာကွယ်ရေးအတွက်ဆိုကဇူလိုင်လ26ရက်နေ့ကနေဩဂုတ်လ1ရက်နေ့အထိအစိုးရဘဏ်နဲ့ပုဂ္ဂလိကဘဏ်တွေကလွှဲလို့အလုပ်ပိတ်ရအဖြစ်သတ်မှတ်လိုက်ပါတယ်။အလားတူပဲစာတင်ကြောင်းတွေကိုလည်းဩဂုတ်လ10ရက်နေ့အထိပိတ်ထားဖို့ကျန်းမာရေးဌာနကညွှန်ကြားချက်ထုတ်ပြန်ထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းကပြည်နယ်တိုင်းဒေသကြီးအားလုံးနီးပါးမှာကိုဗစ်တတိယလိုင်းအချိန်မြင့်ဖြစ်ပေါ်နေတာကြောင့် stay at home မလိုအပ်ဖဲအပြင်မထွက်ချဖို့အမိန့်ထုတ်ထားတဲ့မြို့နယ်ပေါင်း90ဝန်းကျင်ရှိသွားပြီဖြစ်ပါတယ်။ဒီတော့အတွင်းရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းသူတို့အနေနဲ့ COVID ကရောဂါတိုက်ဖျက်ရေးအဖွဲ့ဖွဲ့စည်းဖြစ်ကြောင်းနဲ့ကာကွယ်ဆေးတွေကိုနိုင်ငံအကူအညီနဲ့ရယူသွားမယ်လို့ဗုဒ္ဓဦးနေ့ကကြေညာခဲ့ပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12113ညာတိုင်းဒိုမီတာ40 kHz 9413ညာတိုင်းဒိုမီတာ57 kHz 5859နဲ့တိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ဒီရီမြန်မာဘိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်။မြောက်ကိုရီးယားနဲ့ပြန်လည်ဆွေးနွေးညှိနှိုင်းရေးအတွက်အမေရိကန်ကကမ်းလှမ်းထားပြီးမြောက်ကိုရီးယားဘက်ကအကြောင်းပြန်လာကိုစောင့်ဆိုင်းနေကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကတောက်ချန်နေမှာပြောပါတယ်။မြောက်ကိုရီးယားအစိုးရနဲ့စိတ်ချယုံကြည်မှုရှိပြီးခိုင်ခိုင်မာမာရှေ့ဆက်ဆောင်ရွက်နိုင်မယ့်နည်းလမ်းတစ်ခုရရှိရေးမျှော်လင့်ကြောင်းလည်းဒုတိယဝန်ကြီးကပြောပါတယ်
။ We are looking forward to areliable, predictable.
မြောက်ကိုရီးယားနဲ့အတူတန်ပြီးဆွေးနွေးဖို့ကမ်းလှမ်းထားပြီးအကြောင်းပြန်ချက်ကိုစောင့်နေပါတယ်။ကာယဘေးရောဂါကြောင့်အခက်အခဲဆုံးကာလနဲ့ရင်ဆိုင်နေရတဲ့မြောက်ကိုရီးယားပြည်သူတွေကိုစာနာကြောင်းသူတို့အတွက်ဆန္ဒရိက္ခာလုံခြုံမှုကိုပါစိုးရိမ်ကြောင်းမြောက်ကိုရီးယားပြည်သူတွေအတွက်ပိုကောင်းတဲ့ရလဒ်တစ်ခုထွက်လာဖို့သာမျှော်လင့်တယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးရှာမန်ကပြောပါတယ်။တောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့ဆိုးမြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကင်ဟာအိန္ဒိယနိုင်ငံကိုပထမဆုံးအကြိမ်ဖြစ်ရှေ့သတင်းပတ်ထဲမှာသွားရောက်လိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနကမနေ့ဇူလိုင်23ရက်နေ့ကသတင်းထုတ်ပြန်ပါတယ်။လာမယ့်ဗုဒ္ဓဦးနေ့ကျရင်နယူးဒေလီမြို့တော်မှာအိန္ဒိယဝန်ကြီးချုပ်နာရန္ဒရာမိုဒီနဲ့နိုင်ငံခြားရေးဝန်ကြီးစူပရမန်ရန်ဂျိုင်ရှန်ကာတို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အဓိကတွေ့ဆုံဆွေးနွေးမယ့်အချက်တွေထဲမှာအင်ဒိုပစိဖိတ်ရေးရာဒေသတွင်းလုံခြုံရေးအကျိုးစီးပွားနဲ့ဒီမိုကရေစီစံတန်ဖို့စတာတွေပါဝင်လိမ့်မယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ
မေရိကန်နိုင်ငံသား6ဦးနဲ့အဖွဲ့အစည်းတစ်ခုကိုပိတ်ဆို့တန်းခတ်ကြောင်းတရုတ်နိုင်ငံကမနေ့ဇူလိုင်23ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုကနေတရုတ်အစိုးရဒုတိယညွှန်ကြားရေးမှူး9ဦးနဲ့ဟောင်ကောင်ဆိုင်ရာတရုတ်အစိုးရကိုယ်စားလှယ်ရုံးတို့အပေါ်မကြာသေးခင်ကတန်းခတ်ပိတ်ဆို့ခဲ့တာကိုတံပြန်လှုပ်ဆောင်လိုက်တာလို့ကြေညာချက်မှာပါရှိပါတယ်။ဒီလိုတန်းခတ်ပိတ်ဆို့လိုက်တဲ့စီးရင်ထဲမှာအမေရိကန်ကုန်သွယ်ရေးဝန်ကြီးဟောင်ဝေဘာရော့စ်Republican Institute ရဲ့တွဲဖက်ဒါရိုက်တာအဒန်ကင်း HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့တရုတ်နိုင်ငံဆိုင်ရာညွှန်ကြားရေးမှူးတို့လည်းပါဝင်သလိုဟောင်ကောင်ဒီမိုကရေစီကောင်စီအဖွဲ့တို့လည်းပါဝင်ပါတယ်ရှင်
။အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရာရှတာပြည်နယ်မှာမုတ်တုံမှုကြောင့်မြေနှိမ်ပိုင်းတွေမှာရေကြီးမြေပြိုပြီးရာနဲ့ချီတဲ့ကျေးရွာတွေဆက်သွယ်ရေးပြတ်တောက်ခဲ့ပြီးအနည်းဆုံး112ဦးလည်းသေဆုံးခဲ့ရကြောင်းဇူလိုင်လ23ရက်နေ့တောက်ကြနေကအာဏာပိုင်တွေကပြောပါတယ်။ဒီကရက်24နာရီကျော်အတွင်းအိန္ဒိယအနောက်ဖက်ကန်ယိုတန်းဒေသတွေမှာမိုးရေချိန်23လက်မအထိရွာသွန်းခဲ့ပြီးရေရှမ်းတော့မဲ့ရေကာတာတွေကနေရေတွေဖောက်ခဲ့တာနဲ့အတူဘေးရန်သင့်ဒေသတွေကလူတွေကိုလည်းမဖြစ်မနေကယ်ထုတ်ခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာ
စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်တင်ကြည့်တိုင်းနဲ့ကိုကမောင်ဆိုမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဆုံးဇက်တိုက်စုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှပထမအဆုံးနားဆင်ရမှာကအင်းစိန်ထောင်တွင်းကဆနပြပွဲနောက်ဆက်တွဲအခြေအနေတွေပါအင်းစိန်ချင်းထောင်မှာတောက်ကြနေကထောင်တွင်းစုဘူးဆနပြပွဲအပြီးဆနပြတပိတ်ခေါင်းဆောင်တွေနဲ့အချင်းဦးစီးဌာနတာဝန်ရှိသူတွေကြားမှာတွေ့ဆုံဆွေးနွေးမှုတွေရှိခဲ့တယ်လို့ထောင်တွင်အတိုင်းဝိုင်းနဲ့နီးစပ်သူတို့ကပြောပါတယ်တောက်ကြနေကဖြစ်ခဲ့တဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ထောင်အတိုင်းဝိုင်းနဲ့နီးစပ်သူတို့ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းရမှာသူကအခုလို့စတင်ရှင်းပြပါတယ
်အဲကျွန်တော်တို့ဒီမနေ့ကပေါ့နော်မနေ့ကအင်းစင်ထောင်မှာကျွန်တော်တို့ဒီထောင်တွင်ဆန္ဒပြမှုဖြစ်တယ်ပေါ့နော်ထောင်တွင်ဆန္ဒပြမှုနဲ့ပတ်သက်ပြီးတော့ Facebook ပေါ်မှာလည်းကျွန်တော်တို့လက်ရှိဒီအသံဖိုင်နဲ့ဗီဒီယိုဖိုင်နဲ့အကုန်လုံးလည်းဟိုပြန့်နေနေပြီလားပေါ့နော်အဲ့ကောင်လေးပထမဆုံးစဖြစ်တာရှိတယ်ဗျဟိုအဲ့မှာကျွန်တော်တို့ဒီနောက်ဆုံးကျွန်တော်တို့ကြားရတဲ့အခါမှာသူတို့ညှိနှိုင်းနေတယ်ဆိုတဲ့ဟာလည်းကျွန်တော်တို့စက်ကြရတယ်ဗျစက်ကြရတဲ့အခါမှာတော့ကျွန်တော်တို့ဒီဟိုပေါ့နော်အချက်၃ချက်ပေါ့အဲ့၃ချက်ပေါ့နော်အဲ့၃ချက်သူတို့ညှိနှိုင်းနေဆိုတော့ကြားရပါတယ်အခုညပိုင်းကြားရတဲ့တတင်းအရာကတော့ဟိုညနေပိုင်းဟိုဝင်းနဲ့ထရတက်ကတော့ဝင်နေတယ်ပေါ့နော်ဒါပေမဲ့ညနေပိုင်းမှာတက်ကဝင်ပြီးတော့ဒီအမျိုးသမီးပြည်တန်းဆောင်ကိုပဲအဓိကဝင်ရိုက်တယ်ပေါ့နော်ဝင်ရိုက်တဲ့အခါမှာကျွန်တော်တို့ဟိုအမျိုးသမီး9ယောက်ကြာဆုံးသွားတယ်လို့ကျွန်တော်တို့ကြားရပါတယ်ခင်ဗျာ
ဒီလိုအမျိုးသမီး9ယောက်တည်ဆုံးသွားတဲ့ဖြစ်ရတဲ့ပတ်သက်လို့ကျမတို့အသေးစားပြောပြပေးလို့ရမလားရှင
်ကျွန်တော်တို့လက်ရှိမှာအင်းစိန်ထောင်အမျိုးသမီးပြည်တန်းအဆောင်ကကျွန်တော်တို့ဒီဟိုနိုင်ငံရေးရဖမ်းဆီးမတရားဖမ်းဆီးခံရတဲ့လူတွေက9ယောက်ပေါ့နော်အမျိုးသမီး9ယောက်ပြည်တန်းဆောင်က9ယောက်ကိုဘောနော်ဒီစကားစကားဝင်ရိုက်ပါတယ်တက်ကဝင်ရိုက်ပါတယ်တက်ကဝင်ရိုက်လို့ကြာဆုံးသွားပါခင်ဗျာအဲအဲ့ဒီတည်င်းနဲ့ပတ်သက်လဲကျွန်တော်တို့ခံမှမှုဆိုတာကျွန်တော်တို့ဘက်ကထပ်လောင်းပြောကြားပြရစီဒီတည်င်းနဲ့ပတ်သက်တဲ့ source ကိုတော့ကျွန်တော်တို့လုံခြုံရေးရမပြောပြနိုင်တာနားလည်ပြပါနော်
အဲ့တော့အင်းစိန်ချင်းထောင်ထဲမှာအဲ့လိုမျိုးဟိုဆန္ဒပြမှုတွေဖြစ်တဲ့အချိန်တုန်းကပေါ့နော်သူတို့တွေတောင်းဆိုချက်တွေရှိခဲ့တဲ့နောက်အဲ့လိုညှိနှိုင်းတာတွေရှိခဲ့တဲ့အချိန်တွေလည်းပြောပြပါအောင်ရှင်
အဲကျွန်တော်တို့ဒီအချိန်အားဖြင့်တော့ကျွန်တော်တို့တိတိကျကျတော့ဝင်ဖြစ်ပါတော့ကျွန်တော်တို့ကြားတဲ့အချိန်ကတော့ညနေနေ့လယ်နှစ်နာရီလောက်ကကြာတိရတဲ့ဟာကတော့ဒီထောင်ထဲမှာရှိတဲ့တပိတ်ကောင်းဆောင်နေတဲ့ဒီစစ်တပ်ဒီလက်ရှိစစ်တပ်ရဲ့တော့အချင်းဦးစီးညွှန်မှုဦးစော်စော်လို့ဆွေးနွေးတယ်လို့ကြားရပါတယ်ခင်ဗျအဲအချင်းသားတွေဘက်ကကျွန်တော်တို့ဒီနိုင်ငံရေးအချင်းသားတွေဘက်ကတောင်းဆိုတာကတော့နိုင်ငံရေးအချင်းသားတွေအများဆုံးလှုပ်ပေးရေးနံပါတ်၁ပေါ့နော်နံပါတ်၂ကထောင်တွင်းကိုဗစ် 19 ကိုကျွန်တော်တို့ဒီယောဂါကိုထိမ့်သိမ့်ပေးရရဲ့နောက်ပြီးတော့ထောင်အာနာပိုင်အစ်စ်ကြောင်းထားတာရှိရပါတော့ထောင်အာနာပိုင်အစ်စ်ရဲ့တင်းကျက်တဲ့စီးငင်းတွေကိုဖြေလျှော့ပေးရဆိုတဲ့၃ချက်ကိုဟိုတောင်းဆိုထားရဆိုတဲ့ဟာကိုတော့ဒီကျွန်တော်တို့သိရတယ်ဗျဟုတ်ကဲ့ဗျဟုတ်
အဲ့တော့ဟိုယောက်ျားလေးဆောင်ဘက်ကရောဗာကြသေးလဲရှင
်ယောက်ျားလေးဆောင်ကတော့အခုချိန်ကြီးကျွန်တော်တို့ဟိုအတိပြုနေတော့မှာပဲဗျအဲအပြင်မှာလည်းတည်င်းနေတော့အမျိုးစုံထွက်နေပုံဒါပေမဲ့ကျွန်တော်တို့ရဲ့ရှာထားတဲ့ link ကနေပြီးတော့ကျွန်တော်ဆက်လို့အတိပြုနေပါတယ်ခင်ဗျအဲလက်ရှိတိထားရလို့ပြောရင်တော့ကျွန်တော်တို့ဒီနေ့တောက်ချန်လေးဖြစ်စင်မဟုတ်ဖ ೇನೆ ကိုဖေးရပြောရင်တော့ကျွန်တော်တို့တိထားပြောရရင်တော့ခင်ဗျရန်ကုန်အင်းစိတ်မှာဆိုရင်ကျွန်တော်တို့ကိုမင်းသွေးတည့်ရဲ့ကိုမြအေးရဲ့ကျွန်တော်တို့အခုချိန်မှာအဲဟိုပါပေါ့နော်ဟိုကိုဖေးရကျွန်တော်ဒီဆိုးဆိုးဝါးဝါခံစားနေရတယ်လို့ကျွန်တော်တို့တိရှိထားပါတယ်နောက်မန္တလေးမှာကကျွန်တော်တို့ဒီလူမြောက်လာတဲ့ဒီတချို့လူတွေကတစဉ်ကျွန်တော်တို့ကြားသိရတာလို့ပြောရင်တော့မန္တလေးမှာလည်းဟိုပေါ့နော်ဝင်းကြီးချုပ်ဒီကျွန်တော်ဒေါက်တာစောမြင့်မောင်ဟုတ်ကဲ့ဒေါက်တာစောမြင့်မောင်ကကင်ဆာဆေးတွင်းခွင့်မရပါဘူးတွင်းခွင့်မရတဲ့အခါမှာအခုချိန်မှာသူကဟိုဘယ်လိုပြောမလဲကျန်းမာရေးကတော်တော်လေးဆူဆူပွားဖြစ်နေတယ်ပိန်ချုံအသားရည်ကမဲချောက်ပြီးတော့ဒီအရေးပြားတွေပါဒီလန့်နေတဲ့အခြေအနေတွေကိုရှိနေတယ်လို့ကျွန်တော်ကြားသိရပါတယ်ခင်ဗျာ
ဒါကတော့အင်းစိတ်အချင်းထောင်နဲ့နီးစပ်သူတဦးကနေ VOA မြန်မာပိုင်းကိုပြောသွားတာပါ။
အခုလိုအင်းစိတ်ချင်းတောင်တွင်ဆန္ဒပြမှုတွေမှာစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်မှုကြောင့်အမျိုးသမီးခုနှစ်ဦးသေဆုံးသွားခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့တော့ VOA ကတီးခြားအတည်ပြုနိုင်ခြင်းမရှိသေးပါဘူးရှင်
။အင်းစိတ်ထောင်တွင်ဖြစ်ပျက်ခဲ့တဲ့အခြေအနေရဲ့နောက်ဆက်တွဲအဖြစ်နဲ့ဘာတွေညှိနှိုင်းခဲ့ကြသလဲဆိုတာကိုမတ်အင်ဂျင်နိုင်ကထောင်တွင်နေဆက်သူတူကိုမေးမြန်းတင်ပြခဲ့တာပါခင်ဗျာ။ဒါနဲ့တဆက်တည်းပြောပြချင်တာကတော့ဒီမြန်မာနိုင်ငံတွင်လက်ရှိရင်ဆိုင်နေရတဲ့ကိုဗစ်တတိယလှိုင်းကြောင့်နေစဉ်နဲ့အမျှလူတွေတည်ဆုံးမှုများလာနေတဲ့အတွက်မြန်မာပြည်သူတွေလွတ်လပ်စွာဆေးကုသခွင့်ရဖို့နဲ့ကျန်းမာရေးစောင့်ရှောက်မှုရရှိဖို့ကုလသမဂ္ဂအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကိုပါအကူအညီပေးကြဖို့ဆေးနဲ့ဆေးနှီးနွယ်ကျောင်းပေါင်း16ကျောင်းကကျောင်းသားသမဂ္ဂတွေကတောက်ကြနေမှာဂျင်ညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ကြတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ပြည်သူတွေအလောက်ကန်ရှာပါမှုစားနပ်ရိက္ခာနဲ့ငွေကြေးအခက်အခဲတွေပါကြုံလာရပြီးလက်တလောကိုဗစ်တတိယလှိုင်းမှာလူသားတိုင်းရဲ့အခြေခံရပိုင်ခွင့်ဖြစ်တဲ့လွတ်လပ်စွာကျန်းမာရေးစောင့်ရှောက်မှုခံယူပိုင်ခွင့်ကိုကန့်သတ်ညှင်းပယ်ခံရတာတွေဟာလူအခွင့်အရေးချိုးဖောက်မှုတစ်ရပ်ဖြစ်တယ်လို့စီးနဲ့စီးနှီးနွယ်ကျောင်းပေါင်း16ကျောင်းကကျောင်းသားသမဂ္ဂတွေကဇူလိုင်လ23ရက်တောက်ကြနေ့မှာထုတ်ပြန်တဲ့ကျညာချက်အစမှဖော်ပြထားတာပါအခုလိုကျညာချက်ထုတ်ပြန်ရတာနဲ့ပတ်သက်လို့စေးနဲ့စေးနှင်းတွေကျောင်းသားသမဂ16ဖွဲ့ရဲ့ပြောခွင့်ရသူရန်ကုန်စေးတက္ကသိုလ်နှင့်ကျောင်းသားသမဂဥက္ကဋ္ဌကိုဥက္ကာမြတ်က VOA ကိုရှင်းပြပါတယ
်ကျွန်တော်တောင်းဆိုအကြောင်းရင်းကတော့ကျွန်တော်၃ချက်ရှိပါတယ်ဗျပထမတစ်ချက်ကပါလဲဆိုတော့ကျွန်တော်မြန်မာနိုင်ငံမှာ COVID-19 တတိယလိုင်းအခြေအနေတွေကတော်တော်ဆိုးဝါးလာတယ်ပေါ့နော်ဒီဆိုးဝါးလာတဲ့အကြောင်းရင်းကလည်းဒါကျွန်တော်အခုအာဏာသိမ်းတာရဲ့အကျဉ်းဖက်စစ်ကောင်စီရဲ့သူတို့စီမံခန့်ခွဲမှုညံပြင်းမှုကြောင့်ဒီယောဂအခြေအနေတလောက်ထိဆိုးဝါးနေတဲ့ဆိုတော့အကြောင်းရင်းအတစ်ချက်ပါတယ်ဗျ။နောက်နံပါတ်2ချက်ကဘာလဲဆိုတော့ကျွန်တော်တို့ CDM movement မှာပါဝင်နေတဲ့ဒီကျမရေးဝန်ထမ်းတွေပေါ့စစ်ကောင်စီကနေပြီးတော့မှဒီအကြမ်းဖက်ဖမ်းဆီးရိုင်းနှက်တာတွေပြီးနောက်ဆုံးတပ်ဖြတ်တဲ့အသည့်အခြေအနေရှိနေတယ်ပေါ့နော်။အဲ့နောက်ဆုံးတစ်ချက်ကဘာလဲဆိုတော့အခုဆိုရင်နိုင်ငံရဲ့အဝမ်းပေါ့နော်။ကျွန်တော်တို့ဒီ COVID ကပြန့်နှံ့နေတဲ့အပြင်အချင်းတော်တွေမှာထိမိတ်ခံရတဲ့ငွေကြေးကျင်းသားတွေရှိမှလည်းဒီ COVID-19 ရောဂါကတာမတန်ပြန့်နှံ့နေရပေါ့နော်။အချင်းတော်တွေမှာထိမိတ်ခံရတဲ့လူတွေကဒီ COVID-19 နဲ့ပတ်သက်ပြီးတော့ရောဂါကောက်ကထိန်းချုပ်မှုတွေအခြေအနေတွေမရဘဲနဲ့လူခွေချိုးခေါက်ခံမှုတွေရှိနေရပေါ့နော်။ကျွန်တော်ကဒီအချက်၃ချက်ပေါ့အကြောင်းရင်းခံပြီးတော့ဒီနိုင်ငံတကာအသိုင်းအဝိုင်းကိုကျွန်တော်တောင်းဆိုစာပေးပို့ရတာပါဗျ
။မြန်မာပြည်သူတွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေကိုနိုင်ငံတကာကကိုယ်တိုင်သိမြင်မှသာလက်တွေ့ကူညီမှုတွေရရှိလာစေဖို့ရည်ရွယ်တယ်လို့လည်းကိုဥက္ကာမြတ်ကပြောပါတယ
်။ဟိုအဓိကကတော့ကျွန်တော်တို့ဟိုကျွန်တော်တို့လက်ရှိအခြေအနေတွေကအလွန်ဆိုးရွားနေတဲ့အခြေအနေတစ်ခုရောက်နေပေါ့။ရောက်နေတဲ့အခါကျတော့ကျွန်တော်တို့အနေနဲ့လည်းဒီလိုတော်လည်းကာလမှာဒီတစ်ဖက်ကစိတ်အားနာသိမ့်ဖို့နဲ့ဒီလိုမျိုးကိုဗစ်ရောဂါကိုအလူးနဲ့ခံစားနေရဖြစ်တဲ့အတွက်ကျွန်တော်ဒီနိုင်ငံကအဖွဲ့အစည်းအနေနဲ့ဒီလိုဒုက္ခတွေသူတို့ကိုယ်တိုင်အသိဉာဏ်နိုင်ပြီးတော့မှသူတို့အနေနဲ့ထိရောက်တဲ့အကူအညီမျိုးတွေပေးအပ်နိုင်အောင်အတွက်ကျွန်တော်တို့ရည်ရွယ်တာပါဗျ
။ဒါကြောင့်မြန်မာပြည်သူတွေအတွက်ရောထောင်တွင်းကအကျဉ်းသားတွေအတွက်ပါအချက်၄ချက်ကိုအကူအညီဖြည့်ရှင်းပေးဖို့နိုင်ငံတကာကိုတောင်းဆိုလိုက်တယ်လို့ကိုဥက္ကာမြတ်ကပြောပါတယ
်။ပထမအချက်ကကျွန်တော်ဒီလိုမျိုးကျန်းမာရေးဝန်ထမ်းတွေကိုအကျဉ်းဖက်လိုက်လံဖမ်းဆီးနှိပ်စက်တာတွေကိုသူတို့အနေနဲ့မကျူးလွန်ဖို့နဲ့ဒီကျမရဲ့ဝန်ထမ်းနေကျွန်တော်အခုလက်တလောဒီပြည်သူလူထုကိုပေးအပ်နေလွတ်လပ်စွာကျမရဲ့ဆုံးရှုံးမှုကိုသူတို့အနေနဲ့မသိခင်ဘူးပေါ့နော်။နံပါတ်2အချက်ကတော့ပြည်သူလူထုကလည်းဒီကုလို COVID-19 ကရောဂါတတိယလိုင်းပြင်းထန်နေတဲ့အချိန်မှာသူတို့ရဲ့ခြေခံရပိုင်ခွင့်ဖြစ်တဲ့ဒီလွတ်လပ်စွာစိတ်ကူးစားမှုရယူနိုင်ခွင့်ပေါ့နော်။အဲ့ဒီအခါကိုသူတို့ပိတ်ပေနေတဲ့ခါကိုရပ်တန့်ဖို့ကျွန်တော်ကတောင်းဆိုတာပဲ။နံပါတ်3အချက်ကကျွန်တော်နိုင်ငံကအချင်းတောင်ဆိုင်ရာပေါ့နော်။အချင်းသားဆိုင်ရာအခွင့်အရေးတွေကိုစစ်ကောင်စီအနေနဲ့လိုက်နာပြီးတော့မှလိုအပ်နေတဲ့ကျန်းမာရေးဆုံးရှုံးမှုတွေကိုရရှိဖို့အတွက်ကျွန်တော်တို့တောင်းဆိုတာပဲနောက်တစ်ခုကကြတော့ဒီလိုအကျဉ်းထောင်မှာဒီလိုမျိုးလူခွေချိုးဖောက်ခံရမှုတွေသူတို့ကိုဗစ် -19 ရောဂါအလုံးပြန့်နှံ့နေဖို့ပေါ့နော်ဒီကုလသမဂ္ဂနဲ့ဒီဆက်ဆက်အဖွဲ့အစည်းတွေနိုင်ငံကအဖွဲ့အစည်းတွေကပြီးတော့တည်ချဖို့နော်လာရောက်ကြည့်ရှုစစ်ဆေးမတန်းတင်ပြီးတော့လိုအပ်တဲ့ကူညီတွေပေးနိုင်ဖို့အတွက်ကျွန်တော်တို့နောက်ဆုံးချက်အနေနဲ့တောင်းဆိုထားပါတယ
်သူတို့ထုတ်ပြန်တဲ့ဒီကြေညာချက်ကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာတက်ဒရော့စ်အဒနွန်ဂေဗရီယေဆုစ်ကုလသမဂ္ဂလူအခွင့်ရေးကောင်စီမဟာမင်းကြီးမစ်မီရှယ်ဘာချလတ်နဲ့ကုလလုံခြုံရေးကောင်စီ ICRC ချက်ချင်းဤ အမေရိကန်စီးနိတ်စတဲ့အဖွဲ့အစည်းကြီးတွေကိုတိုက်တွန်းတောင်းဆိုစာပေးပို့ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆေးနဲ့ဆေးနှီးနွယ်အကြောင်းပေါင်း26ခုရှိပြီးအရေးပေါ်အခြေအနေကြောင့်အဲ့ဒီကျောင်းတွေရဲ့ထက်ဝက်ကျော်ဖြစ်တဲ့16ကျောင်းကကျောင်းသားသမဂ္ဂတွေစုပေါင်းပြီးဒီကြေညာချက်ထုတ်ပြန်လိုက်ရတာလို့လည်းပြောပါတယ်ခင်ဗျာ VOA ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုသောရရှင်တွေရှုစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့မနေ့ခင်းရေဒီယိုအစီအစဉ်ကိုအခုလိုမျိုးရုပ်တံအဖြစ်နဲ့ပါရှုစားနိုင်အောင်ကျွန်တော်တို့ VOA မြန်မာဘိုင်းကနေပြီးခဲ့တဲ့ဇွန်လဇန်းဘိုင်းကနေစပြီးတော့ကြိုးစားတင်ဆက်လာခဲ့တာဖြစ်ပါတယ် VOA နဲ့ RFA အတန်းတွင်းဌာနတွေပူးတွဲပြီးတော့လူတူမိတ်ဆွေဆိုတဲ့ရုပ်တံအစီအစဉ်ကိုလည်းတပတ်မှာ9ရက်ဂျိုရုဆလောင်ကရော Facebook စာမျက်နှာကပါစမ်းသပ်ထုတ်လွှင့်နေပြီဆိုတာကိုလည်းသတင်းကောင်းပါလိုက်ပါတယ်ခင်ဗျာအခုတော့ထိုင်းနိုင်ငံဘက်ကအခြေအနေတရက်ကိုလည်းတင်ပြကြပါတယ်ထိုင်းနိုင်ငံနကွန်ပထွန်ခရိုင်ကစက်ပြဒုတ်ဆက်ယုံအလို့သမား60ဟာကိုဗစ် -19 ခံရလို့14ရက်စောင့်ကြည့်စင်တာကိုပို့ဆောင်ခံရပြီးတဲ့နောက်ဇူလိုင်21ရက်နေ့ကစပြီးသူတို့ကိုအလို့ထုတ်လိုက်ပါတယ်ဒီကြောင့်နဲ့ပတ်သက်လို့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံတွင်းမှာကိုဗစ် -19 မှုတွေနေ့စဉ်တောင်းနဲ့ချီတိုးလာနေပြီးမြန်မာရှေ့ပြောင်းလူသမားတွေအလုပ်လုပ်ကြနေတဲ့စက်ယုံတွေမှာလည်းယာနဲ့ချီရှိတဲ့ကူးစက်မှုတွေဖြစ်နေတာပါ။နှကုံးပထုံပြည်နယ်အတွင်းကစက်ပြတုံးတွေထုတ်လုပ်တဲ့စက်ယုံမှာအလုပ်လုပ်ကြနေတဲ့အလုပ်သမား300ထဲမှာ၃ပုံတစ်ပုံလောက်ကကိုဗစ် -19 မှုတွေဖြစ်ခဲ့ပြီးတဲ့နောက်14ရက်ကြာတီးကြားခွဲထားခဲ့ပါတယ်။ဒီနောက်ပြန်လာတဲ့အခါမှာတော့အဲ့ဒီထဲကလူ40အလုပ်ဖြုတ်ခံခဲ့ရတာပါ။အလုပ်ဖြုတ်ခံရတဲ့အမျိုးသမီးတူကတော့အလုပ်ဖြုတ်ခံရပြီးတဲ့နောက်စက်ယုံဘက်ကနစ်နာကြေးပေးတာကလည်းနည်းတယ်ဆိုပြီးအခုလိုပြောပြပါတယ်
။မတိဘူးကိုဗစ်တွေ့တယ်ဆိုပြီးတော့ညီမတို့အဲ့ဒီဟိုစီကိုဗစ်မှလာမသိဘူး။အဲ့ဒီတဲကိုကမှညီမတို့အကုန်လုံးတွတ်ထားထားတယ်။ဟုတ်တယ်အဲ့ဒီချိန်မှာ60ကိုဖြုတ်လိုက်တယ်။ရုပ်သားလေးတွေမပါဘူး။ရုပ်သားလေးက4ယောက်ပဲပါတယ်။မိန်းကလေးတက်တက်ကိုအယောက်60ဖြုတ်လိုက်တယ်။ဟုတ်ကဲ့တမီးတို့ကိုဗစ်ဖြစ်တယ်ဆိုပြီးတော့တမီးတို့ကျူသွားဝင်ခိုင်းတယ်ကျူသွားဝင်ပြီးတော့တမီးတို့ကျူကနေပြန်လာတယ်နဲ့ကားဝါနေဆင်းလာတယ်ဆိုရင်မှညီမတို့ဥစားရစားတဲ့နေယူလာပြီးတော့တခါလေးရေးခိုင်းတယ်ပေါ့နော်ဒီလေတန်ရတန်ကြီးညီမတို့ဘလောက်ပေးလဲပြောတာ तू ကအဲ့ဒီခင်မှာရေးထားတာ3000တမားရှိတယ်5000တမားရှိတယ်8000တမားရှိတယ်မအလို့ဘလို့ရတော့ဘလို့ပြောမလဲစက်ပြကိုစက်ကနေထွက်လာတဲ့စက်ပြအတုံးလေးတွေဆိုလို့ရှိရင်ညီမတို့အဲ့တုတ်ပေးရတယ်ခွက်လေးတွေနဲ့ထည့်ပေးရတယ်ဖားလေးတွေနဲ့ထည့်ပေးရတယ်မဟုတ်ကဲ့အခုညီမတို့ဆိုလို့ရှိလို့ရှင်တစ်နှစ်ကျော်ပြီ6လပိုင်းတော့ကနော်6လပိုင်းတော့ညီမတို့တစ်နှစ်ပြည့်တယ်တချို့လူတွေကြတော့ဆိုလို့ရှင်3-5နှစ်တမားတွေလည်းအများကြီးရှိတယ်မ
အလို့သမားတွေအနေနဲ့ရုတ်တရက်အလို့ပြုတ်ခံရတဲ့အတွက်အလို့ကထက်ချဖို့လည်းအခက်အခဲတွေကြုံနေရတယ်ဆိုပြီးသူမကပြောပြပါတယ
်အလို့ကတော့ခက်ခဲရှိတာပေါ့မဒီချိန်မှာဒီပပေးပပတ်လည်းမှာကြတော့ဘာမှမလို့စမှတ်လို့မရဘူးလေဘာမှမလို့စမှတ်လို့မရအခုဒီတမီးတို့ရဲ့နာတဝိုက်မှာအကုန်လုံးရောဂါတွေနဲ့ပြန့်နေတယ်တချို့ကျူဝင်တဲ့စက်ယုံတွေဆိုလို့ရှိရင်လည်းတွေးရလူယုံတွေလည်းတွေးတယ်တပုံကြီးပေါ့နော်အဲညီမတို့ကအခုဒီလောလောဆယ်ဆယ်တော့ဒီနေရာတဝိုက်မှာတော့ဘာမှမအလုပ်ရှာလို့မရဘူးဖြစ်နေတယ
်ကိုဗစ်ကာလအလုပ်ရှားပါချိန်မှာရုတ်တရက်ကြီးအလုပ်ဖြုတ်ခံရတဲ့အလုပ်သမားတွေကိုထိုင်းဥပဒေအရမျက်နှာကြည့်ပေးတင်ကြောင်းကိုလည်း AAC အလုပ်သမားကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ
်တချို့ကထိုင်းနိုင်ငံမှာကျွန်တော်တို့ထိုင်းပြည်ပါရဆိုရင်အလုပ်သမားခွင့်ရေးနေနေဒီကျွန်တော်ဒီလားနေတစ်နှစ်ပြည့်မှာအလုပ်သမားတယောက်ဆိုရင်အနည်းဆုံးကတလားသာပေါ့နော်တလားသာအဲကျွန်တော်တို့ဂျပန်30ဆာမျက်နှာကြည့်ပြရပါလေအဲကျွန်တော်တို့ဒီတစ်နှစ်နဲ့အထက်ဆိုရင်ကျွန်တော်တို့3လသာစသဖြင့်အစစ်စစ်ပေါ့5လသာ6လသာအဲ့လိုမျိုးကြီးကျွန်တော်တို့အနည်းလိုက်ပြရတာရှိပါလေအခုလို့ပြီးတဲ့အမြင့်ဆုံးဆိုတော့အမြင့်တန်နေနေပါတလားသာတော့မရှိပါဘူ
းထိုင်းနိုင်ငံအတွက်မှာကိုဗစ်အတည်ပြုလူနာ4,600,000ကျော်ရှိနေပြီးဒီကနေ့ဇူလိုင်လ23ရက်နေ့မှာအမြင့်ဆုံးကူးစက်သူလူနာအသစ်14,500ကျော်ရှိနေပါတယ်အခုလိုမျိုးကူးစက်မှုတွေမြင့်တက်လာနေချိန်မှာလဲထိုင်းနိုင်ငံတွင်းမှာအလုပ်လုပ်ကြနေကြတဲ့မြန်မာလူသမားတွေလည်းကူးစက်ခံနေရပါတယ်အခုလိုမျိုးကာလအလုပ်ကင်ရှားပါနေတဲ့အချိန်မှာပဲအလုပ်သမားတွေအလုပ်ဖြုတ်ခံရတာဖြစ်ပါတယ်ရှင
်ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုပ်သမားတွေအရင်ဆိုင်နေရတဲ့အခက်အခဲကို VOA သတင်းတော့မအေးမှာပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေနားဆင်ကြရတာဖြစ်ပါတယ်
နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်အောင်စုရဲ့ကြေညာချက်ကိုထုတ်လင်းပေးပါတော့မယ
်။ကွန်ပျူတာအင်တာနက်ကနေလိမ့်လည်လှည့်ပြားအလွဲသုံးစားမှုကာကွယ်တားဆီးရေးအဥပဒေကိုချိုးဖောက်ပြီးအမေရိကန်ပြည်အောင်စုရဲ့အရေးပါတဲ့အခြေခံအဆောက်အဦတွေရဲ့ကွန်ပျူတာနည်းပညာနဲ့စနစ်တွေအနှောက်အယှက်ဖြစ်အောင်စိုက်ဘာတိုက်ခိုက်မှုမှာပါဝင်ပတ်သက်သူမြေသူကိုမဆိုးအမည်နဲ့နေထိုင်ရာလိပ်စာသို့မဟုတ်န နိုင်ငံသားအစိုးရတရက်ရဲ့ထိန်းချုပ်ညွှန်ကြားတာဖြစ်စေတည်င်းပေးနိုင်သူကိုစုငွေဒေါ်လာ၁၀သန်းအထိချီးမြှင့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတရားမျှတရေးအတွက်စုငွေထုတ်တဲ့အစီအစဉ်ကနေကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Cyber Internet ကနေအမေရိကန်ပြည်ထောင်စုရဲ့အရေးပါတဲ့အခြေခံအဆောက်အဦကိုတိုက်ခိုက်မှုအချို့ဟာ CFAA လို့အတူကောက်ခေါ်တဲ့ Computer Internet ကနေလိမ်လည်လှည့်ပြားအလွဲသုံးစားမှုကာကွယ်တားဆီးရေးအဥပဒေကိုချိုးဖောက်ရာကြပါတယ်။ Computer စနစ်ကိုဖောက်ထွင်းပြီးအလုပ်ဆက်လုပ်လို့မရအောင်ထိန်းချုပ်ငွေညှစ်အကြကိုင်းတာအသုံးပြုခွင့်မရှိဘဲရည်ရွယ်ချက်ရှိရှိထိုးဖောက်တာကာကွယ်ရေးစနစ်ကိုခွင့်ပြုချက်မရှိဘဲတည်င်းအချက်အလက်တွေခိုးယူတာလုပ်ငန်းလည်ပတ်မှုကိုနှောက်ယှက်တာတည်င်းအချက်အလက်လျှို့ဝှက်သင်္ကေတတွေညွှန်ကြားချက်တွေဖောက်ထွင်းယူတာတွေဟာ CFAA ဥပဒေကိုချိုးဖောက်တာဖြစ်ပါတယ်ကာကွယ်ရေးစနစ်နည်းပညာထည့်သွင်းထားတဲ့ကွန်ပျူတာတွေဟာအမေရိကန်ပြည်ထောင်စုဗဟိုအစိုးရနဲ့ဗန်စနစ်တွေမှာပဲရှိတာမဟုတ်ပါဘူးတခြားပြည်နယ်တွေနိုင်ငံခြားကုသန်းရောင်းဝယ်ရေးနဲ့ဆက်သွယ်ရေးတွေမှာပါစနစ်တကျကာကွယ်ထားတာပါတည်င်းပေးသူရဲ့လုံခြုံရေးအတွက် RFJ ခေါ် The Rewards for Justice တရားမျှတရေးအတွက်စုငွေထုတ်တဲ့အစီအစဉ်ကို Dark Web Topics Tips မှာတင်ပေးထားပါတယ်ကိန်းဂဏန်းအနေနဲ့အင်္ဂလိပ်အက္ခရာတွေ56လုံးရောထားတဲ့စာတမ်းနောက်မှာ .onion လို့ဖော်ပြထားပါတယ်စုငွေပေးရေးမြန်ဆန်ထိရောက်အောင်RFJ အစီအစဉ်ကတခြားဌာနဆိုင်ရာမိဖက်တွေနဲ့တည်နေဖလှယ်သလိုစုငွေကိုနေရာဒေသမရွေးထုတ်ပေးနိုင်ဖို့စီစဉ်ထားပါတယ်။စုငွေကို cryptocurrency ခေါ် Bitcoin နေနဲ့လည်းထုတ်ပေးနိုင်ွယ်ရှိပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့တရားမျှတရေးအတွက်စုငွေထုတ်တဲ့အစီအစဉ်ကို1984ခုနှစ်ကစတင်အကောင့်ထည့်ပေါ်ခဲ့ပြီးဥပဒေချိုးဖောက်သူတွေကိုတရားဥပဒေအရအရေးယူနိုင်အောင်ကူညီတင်ပေးခဲ့သူသို့မဟုတ်အမေရိကန်အမျိုးသားလုံခြုံရေးထိပ်ပါမဲ့ NDA ကိုကြိုတင်ကာကွယ်ဖို့တည်င်းပေးသူပေါင်း100ကျော်ဒေါ်လာတန်200ကျော်စုငွေချင်းမြင့်ခဲ့ပြီးဖြစ်ပါတယ်။ RFJ ရဲ့ Twitter လိပ်စာ https://twitter.com/rfj_usa နောက်နိုင်ငံရထား Cyber Internet ကနေတိုက်ခိုက်နိုင်တဲ့တည်င်းအချက်အလက်တွေပေးပို့နိုင်တဲ့ RFJ ရဲ့ website လိပ်စာwww.rewardsforjustice.net rewardsforjustice.net ဖြစ်ပါတယ်ကျွန်တော်တို့ရဲ့အမှားစကားပြတ်သားပါတယ်စိုက်ဘာရာဇဝတ်သားတွေကိုအေးအေးယူအပြစ်ပေးဖို့သူတို့ကိုလက်ခံထားတဲ့နိုင်ငံတွေမှာတာဝန်ရှိပါတယ်အဲ့ဒီနိုင်ငံတွေကအေးမယူရင်တော့ကျွန်တော်တို့ကအေးအေးယူသွားမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထနီဘလင်ကန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်ထောင်စုရဲ့ကြီးညာချက်ကိုထုတ်လင်းလို့ပြပါရရှင
် VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာမကြာခင်မှာတော့သိပ္ပံနဲ့ဤပညာအမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis VOA Burmese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24 kHz 12.13 line meter 40 kHz 9413 line meter 51 kHz 5805နဲ့ line meter 190 kHz 1509ကပါဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်း American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ပြခြင်းပါတယ်ကိုဗစ်ကာလလိုအပ်ချက်တွေအများအပြားရှိနေတဲ့မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ဟာဆရာနာသိမ်းမှုကြောင့်ပိုပြီးဆိုးရွားသွားခဲ့ရတယ်လို့ကနေဒါနိုင်ငံအယ်ဘတ်တာတက်ကတိုကလက်ထောက်ပါမောက္ခဒေါက်တာခင်စောဝင်းကပြောပါတယ်စစ်ကောင်စီရဲ့တိုက်ခိုက်မှုတွေကြောင့်နေဆက်ကိုတင်းရှောင်လာရတဲ့ဒုက္ခသည်တွေဟာလည်းစားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေကိုတကယ်ပဲလိုအပ်နေတာဖြစ်ပါတယ်ထိုင်းနယ်ဇက်ကဒီမေရော်စေးကနဲ့လက်တွဲပြီးတော့ဆောင်ရွက်အကူအညီပေးနေတဲ့ဒေါက်တာခင်စောဝင်းကိုဆက်သွယ်မေးမြန်းပြီးအမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးကတင်ဆက်ထားပါတယ်ခင်ဗျာ
ဒါတာခင်စောဝင်းကမြန်မာနိုင်ငံနေဆက်ဒေသတချို့မှာအထူးသဖြင့်ထိုင်းမြန်မာနယ်စပ်မှာပေါ့နော်မြန်မာနိုင်ငံကနေပြီးတော့ထွက်ပြေးလာတဲ့ဒုက္ခသည်တွေတို့နောက်ရွှေ့ပြောင်းအလုပ်သမားတွေအတွက်ကျန်းမာရေးဆိုင်ရာကူညီထောက်ပံ့မှုတွေအများကြီးလှုပ်ဆောင်လာခဲ့တာဒါဆယ်စုနှစ်နဲ့တောင်မှချီပြီးတော့လှုပ်လာတယ်ဆိုတော့ကျွန်တော်တို့သိရတယ်ဆိုတော့အခုကကြတော့ဒါမြန်မာနိုင်ငံမှာဒီဆက်နာသိမှုနောက်ပိုင်းမှာဒီစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်တပြတ်တာတို့တောင်ဒီဖမ်းဆီးနှိမ်နှင်းတာတွေကြောင့်မလို့ထွက်ပြေးလာတဲ့သူတွေနေဆက်ဒေသတွေရောက်လာတာလည်းရှိရဲ့ဒီနေဆက်ဒေသတွေမှာဖြစ်ရတဲ့နက်နက်ကန်တိုက်ပွဲတွေကြောင့်ရောပြီးခဲ့တဲ့3-4လအတွင်းမှာပဲကျွန်တော်တို့ဒီတလောက်ဆိုတာတောင်းနေချီပြီးတော့ဟိုဒီဒုက္ခသည်တွေတိုးလာရလည်းရှိတယ်ဆိုတော့လက်ရှိမှာရောဒီလိုဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ကူညီဆောင်ရွက်ပေးနေတာတွေရှိပါသလားရှင
်အခုလောလောဆယ်မှာတော့ဒေါက်တာစင်ပြန်မောင်စီကန်းနဲ့ရောနောက်ပြီးတော့အဲ့ဒီနေဆက်ဒေသတစ်လျှောက်မှာကျမကြီးကိစ္စတွေကိုဆောင်ရွက်နေတဲ့လုပ်ဖို့ကင်တဲ့ဆောင်ဝင်တွေနဲ့ပေါ့နော် Zoom meeting ဒီအဝေးကနေလှမ်းပြီးတော့ meeting နေအမြဲလုပ်ပါတယ်အာ meeting ပုံမှန်လုပ်လို့ရှိတယ်အဲ့ဒီလိုမျိုးလုပ်တဲ့အခါမှာလည်းဒီနေဇတိတာမှာဖြစ်ပြနေတဲ့အခြေအနေတွေကိုသူတို့ကနေတဆင်နဲ့ကြားရတယ်အဲ့လိုကြားရတဲ့အခါမှာလည်းဒီဘက်ကနေပြီးတော့လိုအပ်တဲ့ဟာကိုတန်းနိုင်တဲ့မြတ်အကူအညီထောက်ပံ့ပေးနေတာတွေရှိပါတယ်အထူးသဖြင့်ကတော့ဒီနေဆက်ဒေတာဒီတိုင်းရင်းသားဒေတာတွေမှာပေါ့နော်အဲမဲဆောက်ကတော့ဒီကရင်ပြည်နယ်နဲ့ပို့ပြီးတော့နှီးဆက်တာပေါ့ KNU နယ်မြေနဲ့နှီးဆက်တာပေါ့အဲ့တော့အဲ့ဒီ KNU နယ်မြေမှာဆိုလို့ရှိရင်ဒီစစ်ကောင်စီဘက်ကတိုက်တဲ့တိုက်ပွဲတွေကတော်တော်ကိုရက်ဆက်ပါတယ်အများကြီးရဲ့အတိုင်းပဲပေါ့နော်ဒီဘာမှလက်နဲ့မရှိတဲ့ပြည်သူတွေလူထုတွေနောက်ပြီးတော့ဒီတာမန်လက်နဲ့ကလေးပဲကင်ဆောင်နေတဲ့ဒီတိုင်းရင်းသားအဖွဲ့တွေကိုသူတို့ကလက်နဲ့ကြီးတွေနဲ့မတရားပြစ်ခတ်ရုံနဲ့မကဘူးလင်းငင်နဲ့ကိုဘုံကျဲတဲ့အခါမှာအဲ့ဒီဒေသမှာနေတဲ့လူထုတွေကဒီတိုက်ပွဲရဲ့တန်တောင်အိုးပြစ်အိမ်ပြစ်ပြေးပုန်းနေရတဲ့လူတွေအများကြီးရှိပါတယ်ထောင်နဲ့တောင်းနဲ့ကိုခြိပြီးတော့အဲ့လိုမျိုးထွက်ပြေးတင်းဆောင်ပုန်းအောင်နေရတဲ့လူတွေရှိတယ်ဆိုတာသိရပါတယ်အဲ့တော့ဒီလူထုတွေကဆိုလို့ရှိရင်သူတို့မှခံစားနေရတဲ့ဒုက္ခတွေကဒီစားနပ်ရိက္ခာပြတ်လတ်တာတွေရှိတယ်နောက်ပြီးတော့အထူးသဖြင့်ခုလိုမျိုးမိုးရွာသည်ဆိုလို့ရှိရင်မိုးရွာတယ်မိုးမလုံတာတွေရှိတယ်အဲ့လိုမျိုးမိုးရွာတဲ့အတွက်ဒီခြင်နေရင်နေအများကြီးရှိတယ်ခြင်နေရတစ်ဆင့်ရင်ကောင်းကနေတစ်ဆင့်ကူးဆက်တဲ့ယောဂါတွေဝင်းပြက်ဝင်းလျှော့အဲယောဂါတွေအများကြီးရှိကြတယ်ပေါ့နော်အဲ့တော့အဲ့ဒီသူတို့တွေအတွက်လိုအပ်တဲ့အကူအညီကိုဒီကနေပြီးတော့လူရှင်တွေစီကနေပြီးတော့တက်နိုင်ကြမြလူငွေကောက်ခံတာတွေရှိတယ်နောက်ပြီးတော့တစ်ပတ်တစ်ခါနှစ်ပတ်တစ်ခါအစားအသောက်တွေချက်ပြုတ်ပြီးတော့ရောင်းပြီးတော့ဒီအလှခံတာပေါ့နော်အဲ့တော့ရောင်းရတဲ့ငွေကိုစုဆောင်ပြီးတော့ပို့ကြတာတွေလည်းရှိပါတယ်ဆိုတော့ငွေအားရောစိတ်ဓာတ်အားဖြင့်ရောတက်နိုင်ကြအကူအညီနေပါတယ်
ဒီနေ့ရှိရတော့သူတို့ဒီစာဝင်နေရေးနောက်ဟိုကျမကြီးဆိုင်ရာပြုစုစောင့်ရှောက်မှုတွေအပါအဝင်ပေါ့သူတို့ရဲ့လိုအပ်ချက်တွေကတော့အများကြီးရှိနေတယ်ဆိုတော့ဒါတွေကိုထိထိရောက်ရောက်ကူညီနိုင်ဖို့ရောဘာတွေလုပ်နိုင်မလဲရှင်
ที่ดีเยาเยากูนี่นายมุสลิมเนาะแต่แกก็เจ้าจะร้านส่วนที่ดูยาก็โอเองก็ยาอยู่เอาเอเอชันยานเนี่ยลงชงชงเนี่ยยังยาวนานยังกางทงปอเนาะเออแล้วดูยากูสรุปสิ่งพับลูดีลูมิวกูยังโอเองอยู่ส่งเปลี่ยนยาอะไรกูยังยาอยู่ส่งเปลี่ยนยาอะไรสรุปสิ่งที่สิ่งกางสีเนี่ยมัตยาหนังจีนเนี่ยมัตยาหนังเสร็จเนี่ยมัตยาได้ไข่ตัดแค่เด็กอันเดียริโอ เท่าไหร่บีโร่ลุยเอาปีจ่ายอะไรไอ้ลุยเอาปีจ่ายอะไรตัวสุดท้ายมันรู้แล้วอาจจะจำอะไรพิจารณาอะไรพิเศษคลีรีสูรุษเนี่ยสานายิ่งคำมันรู้แล้วแต่ตัวชุดเพียงที่พุ่มเชื้อใจคลีรีมาสูรุษอาหารมาเตี้ยตรงเนี่ยยอกาลีพุ่มเชื้อมูสัยยอกาลีไอ้ลุงยูรีอันนี้ที่ตัวมาที่กายอะไรนี่สิโร่ที่ดีเยาเยาคุณนายกว่าเราจะมารู้ว่ากูเรื่องเนี่ยจะมาเรื่องนี้อุดรนายาปีสองเนี่ยแต่งใจบีโร่ที่ ที่กางจีโอ้อันนี้เป็นชิมงานลูกเสียงเนาะแต่ที่เดียวกันเอาอากางตรงกันเล็ดด้วยมาเราจะมาว่าที่ลูกอาจจะกูนี่กูกูรายงานเลยกูชี้จำยาอีอันเนี่ยกูนี่ด้านไหนจำยาปีเนี่ยยี่ป้าอันนี้เป็นกูนี่ไหนเนี่ยกูนี่อยู่และด้านไหนจำยายูบีโร่ที่ลูกมีโอ้เองส่งเยี่ยบีโร่จะท้าโตจะองยาวยาวนี่เรนดูอีด้วยที่ยูบ้านสัญญาจำมาอีพิวซ์สองชั่วโมงน้องสี่บ้านสัญญาเลยตัวเย่สี่สัญญาเลยแต่ตาอังยังกินไหนอังสี่บ้านสัญญาพิวซ์สองชั่วโมงดีเลย
ที่มารู้อันนี้ที่ลูกเบบุลูว่าโอเคกูส่วนนี้ด่าแต่เราเลือกที่จะทำบ่เนาะมีมันยังมาพี่แกดีจะตั้งสุญญากาลารีมาเป็นยังไงบ้างจะมาอีไปมาที่พี่เนี่ยจูเดลาร์เอชนี่ชูสีแก่อุมาดีกูเว็บเสียใจมาเรามากูเว็บเนี่ยปัตตาบีโร่ซีซีจารุ เราก็เคยเสียงเราดารุมาส่วนดีดารุนในเงี้ยมาเรามาไปได้ตัวเลี้ยงกูที่ยังลงในเนื้อสุรามิวเน่ที่จูเขียนอะไรเรามาสิเกะปะเนาะจำไม่กูยังตาสุยากูพิจารณาเรามาเสียงนั้นในเด็กขาจารอที่ลูกตัวเดลาร์เอชนี่เดชูทุกที่ได้จำไม่กันนะมาแล้วที่แกมุ่ยพิจารณาเรื่อยตรงตามมิเลเช่น
จำไม่กันนะมาเราคุณนับเดี๋ยวเรื่องโควิดกูเว็บยังจะว่าลูกเช่น ที่มารู้กันกันนี่อยู่ที่เด็กข้ามาเห็นว่าที่อาจจะอาศัยอาศัยลูกเช่นแต่ในเดือนนี้โควิดสิ่งที่หาจะต้องเจอเลยก่อนเนาะจะต้องคนทางเราก็ซื้อสินค้าเกเรทำให้แม่กู้ลูกเช่นที่โควิดสิ่งที่เราลูกเช่นทางเราไปสิ่งเดียวเลยแต่ทางทางในยาเราไปดีทั้งแม่มาตัวซื้อสินค้าเนี่ยบอกกูน่าจะยังกูน่าต้องรีบซื้อสินค้าเนี่ยกว่านี้เพราะทั้งเราไปรอซื้อสินค้าเนี่ยกูเว้นไปที่นี่เลยมาป้อนนี่เลยกูไปยอมรับที่เด็กป้อนที่ พิเศษเนี่ยกูเว้นไปที่นี่เลยมาป้อนนี่เลยกูไปยอมรับที่เด็กป้อนที่เด็กน้องเนี่ยมีอะไรน้องพี่รอจะทำเอกสารเนี่ยเดียวลูกเช่นที่ยูยูที่ทำมันจะมาอีเจตนาป้อนเนาะไอ้ลูกจะมาอีเจตนาเดียวท้าไล่ที่ลูกเช่นที่ใกล้ยังยังยังเลยเจตนาอะไรได้ตัวลูกกูกูสูรุษเนาะเช่นยามันยิ่งจะกูจะขายเช่นไม่ยิ่งจิกขันยาชีเลย เช่นไม่ยิ่งใหญ่เนี่ยขยันอะไรสิเลยเช่นไม่ยิ่งโกงการเนี่ยได้เนี่ยใช้เงินเนี่ยได้เนี่ยส่วนอันเดียร์สิเลยจ้ะที่เราไม่ที่ใจใจเนี่ยประเดี๋ยวพิจารณาดีอนาคตยังไงตัวช่วยเราเนี่ยจะมาพิจารณาดีอะไรตัวอันนี้ดีสิล่ะดาวตัวยาวไปจะเนี่ยพิจารณาคุ้มเสียยอดการเงินกูที่เราไม่ที่ใจใจเนี่ยตัวช่วยเราเนี่ยยอดการพิจารณาดีอะไรสิเลย เสียงวิญญาณเราอันนี้สุสีที่เอ็มลงนี่จ้าแม่เนี่ยทารยาเสียงวิญญาณเราจะบอกว่าอย่างนี้เนี่ยคนนี้ก็หันเนี่ยปอนอ่ะคนนี้หลังนั้นมีเด็กก็มีสิ่งอื่นอันนั้นด้วยมาก็ยังเล็กขึ้นมาชีวิตลูน่ารอดแต่ในยามเสียงวิญญาณกูตาปีนี่จ้าเอสอะไรที่ยาวอะไรทำไมไม่ได้รู้กูตาได้เลยแต่ยังจะคุยที่ยาวไปไหมที่เราสั่งจริงสั่งเราอ่ะปีว่ารอ จำมาอีพิจูสังชามูมาปีไหนเนี่ยด้วยลูดูนี่เนี่ยจำมาอีพิจูสังชามูอ่ะปีว่ามายาไหนเนี่ยด้วยที่กังสีเลยแต่มาเหงาเนี่ยนั่งเฉยๆลูกเชื่อเนี่ยดีช่วยอะไรเชื่อเนี่ยรอเชื่อเนี่ยจะติดติดมาเลยด้วยอะไรที่ที่ก็อย่างเชื่อเนี่ยกูที่จ้ากันละมาปีดูเรื่อยๆลูกจะจำมาอีสังชามูเรื่อยๆลงมาพิจารณาเรื่องมีมาพิจารณาบ่เนาะไปลูกปองเสนเนี่ยเสียบีรอทิ้งเต็มบีรอมา พี่ดูเรื่องอันนี้เลยสังชามูเรื่องเลยยาอ่ะบ่กางส่งไปเรื่องไหนไม่รู้โอ้ตอนนี้เนี่ยที่มีมีเลยบาลีมีอาจารย์พิวไหนมาเนี่ยเช่น โอเคกูเกี่ยวกับตัวเลขของสิ่งของมือเนี่ยที่เนี่ยหูยินสัญญาเลยเพราะว่าบ่ไอ้ล่ะลุงนายหา ူဖြစ်တဲ့ယောဂဘောမှာမူတည်တယ်။သဘောကတော့ဟိုစောင့်လို့ရတဲ့ယောဂရှိတယ်။အရေးပေါ်ယောဂရှိတယ်။ဥပမာနှလုံးသွေးကြောပိတ်တဲ့ယောဂဆိုလို့ရှိရင်ဒီသွေးကြောကိုအဲခွဲစိတ်ပြီးတော့ပြန်မချဲ့နိုင်ခြင်းပါဒီသွေးကြောအနှလုံးသွေးကြောလေးတွေကျေလာအောင်အဲမောရနာရာတက်တာအောင်ဆေးပေးပြီးတော့ထိန်းထားလို့ရတယ်။ဒါပေမဲ့အခုဗမာပြည်မှာဖြစ်နေတဲ့ဟာကဥအတက်ပေါက်တဲ့ယောဂနဲ့တူတယ်။ဥအတက်ပေါက်ပြီးဆိုလို့ရှိရင်ဘာနဲ့မှထိန်းထားလို့မရဘူး။ဒီဥအတက်ကြီးကိုခွဲထုတ်မှသာဒီယောဂပျောက်သွားမှာ။ဥအတက်ကိုခွဲမထုတ်လို့ရှိရင်အဲ့ဒီဘာမဟုတ်တဲ့ဥအတက်ပေါက်တာဥအတက်ရောင်တာနေပြီးတော့ဘိုက်ထဲမှာရှိတဲ့ကိုအင်္ဂါတွေတစ်ခုလုံးကိုပြန့်နှံ့ပြီးတော့ဒီကိုဘိုက်ထဲမှာရှိတဲ့အင်္ဂါရက်တွေအကုန်လုံးပုံပြီးတော့မဖြစ်တဲ့ယောဂပိုဆိုးသွားတဲ့ယောဂဖြစ်နိုင်တယ်လေ။အဲ့တော့အဲ့ဒီလိုအလားတဏံတူပါတယ်ဘာသာပြာဒီလိုမျိုးကြာကာလမှာဒီကျမ်းမာရေးခန္ဓာကိုပြင်ဆင်ဖို့အဲစူးစမ်းပြီးတော့လှုပ်ဆောင်နေဆိုတာကခုနဥတက်ပေါက်တဲ့လူလိုပဲစောင့်လို့ကိုမရဘူးဒီဒေါ်လာရင်းကညံညံပြီးမှဒီစစ်ကောင်စီရဲ့ဥအတက်ကြီးကိုညံညံခွဲထုတ်ပြီးတော့ညံညံအမြင့်ဖြုံမှသာဒီပြည်သူလူထုရဲ့ကျန်းမာရေးအခြေအနေတွေကအလားအလာကောင်းလာမယ်သဘောရှိပါတယ
်ခုလိုမျိုးအချိန်ပေးပြီးတော့ဖြေကြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဒီမှာလည်းကျေးဇူးတင်ပါတယ်
အခင်ယူတွေးရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရပြီးအခုတခါတော့ကုအောင်တင်ဆက်မဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မှာတော့အာဂါသခီးစဉ်တွေကနေဒေသဖွံ့ဖြိုးရေးအထောက်အကူပြုဖို့မျှော်လင့်နေကြတာဝေပီးသားကိုပိုင်ပစ္စည်းကိုကိုယ်ပါသာကိုပြင်ဆင်ခွင့်ရရှိရေးစတဲ့အကြောင်းတွေကိုစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်ဘီလီယံနာသတိကြီး Jeff Bezos ရဲ့အာဂါသခီးစဉ်ဇွန်လနေ့ရက်နေ့ကအောင်မြင်စွာပြန်သန်းနိုင်ခဲ့ပါတယ်။တခြားသူတွေလည်းလိုက်ပါတယ်။ Blue Origin Company ရဲ့အာဂါသခီးစဉ်ဟာဒုတိယမြောက်ဘီလီယံနာတဦးရဲ့ပထမဆုံးအာဂါသခီးစဉ်ဖြစ်ပါတယ်။ Blue Origin အာဂါသလွှတ်တင်ရမှာဒေတာကန်တွေကလည်းသူတို့ဒေတာအနေနဲ့ဖြည့်လျှောက်ဖွံ့ဖြိုးတိုးတက်လာမယ်လို့မျှော်လင့်နေကြပါတယ်။ဒီအကြောင်းဆက်တင်ပြပေးပါမယ်
။ 5 4 Command and start 2 1
7 minutes and 20 seconds ကြာခီးစဉ်မှာ Amazon online ဈေးရောင်းကုမ္ပဏီကိုထူထောင်သူ Jeff Bezos နဲ့အတူတခြားသူ၃ဦးလိုက်ပါသွားပါတယ်။ကမ္ဘာမြေပြင်အထက်66မိုင်ကျော်ကမ္ဘာမြေဆွဲအားလွတ်ကင်းရမှာမိနစ်အနည်းငယ်ကြာနေပြီးတဲ့နောက်မူလလွတ်တင်ရတဲ့တိမ်မွေးတဲ့ Texas ပြည်နယ်က Van Horn ဆိုတဲ့မြို့လေးအနီးမှာပြန်ဆင်းသက်ခဲ့တာပါ။ဟိုတုန်းကတော့ဒီမြို့နဲ့ပတ်ဝန်းကျင်တစ်ကွိုင်းမှာမိုင်းလုပ်ငန်းစိုက်ပျိုးရေးနဲ့ငွေမြူရေးလုပ်ငန်းတွေသာရှိခဲ့ရကနေအခုလိုနီးပညာခေတ်မှာအာဂါသစူဇန်လေးလာရေးခီးစဉ်တွေလည်းရှိလာပြီးဖြစ်တာကြောင့်စီးပွားရေးဖွံ့ဖြိုးတိုးတက်မဲ့အလားအလာတွေအပေါ်မြို့ကန်တွေကကျေနပ်အားရဖြစ်နေကြပါတယ်။ Van Horn မြို့တော်ဝန် Becky Brewster ကအခုလိုပြောပါတယ်
What we're hoping is that after this big launch they'll start doing launches more frequently so
ဂူလူတင်ပြီးတဲ့နောက်မကြာခင်မှာနောက်ထပ်အာဂါသခီးစဉ်တွေရှိလာမှာပါ Blue Origin လွတ်တင်တဲ့နေရာအနီးမှာလာရောက်ကြည့်ရှုဖို့အစားအုပ်တစ်ခုခုစောက်ပြီးတော့လက်မှတ်တွေပါရရောက်မယ်ထင်ပါတယ်အဲ့လိုဆိုရင်လာကြည့်ကြသူတွေက Van Hong ကဟိုတယ်တွေမှာနေကြပြီးစားတော့ဆိုင်တွေမှာစားနောက်ဒီမျိုးကကြည့်ကြရတွေကိုလဲပတ်ကြည့်ကြပါလိမ့်မယ်လို့သူကပြောသွားတာပါ Jeff Bezos ဟာ Blue Origin Company ကို2000ခုနှစ်မှာထူထောင်ခဲ့တာဖြစ်ပြီးအာဂါသယင်လွတ်တင်မဲ့နေရာကိုတော့လူပေါင်း1800လောက်သာနေထိုင်တဲ့မြို့ကလေးရဲ့25မိုင်အကွာမှာတည်ဆောက်ခဲ့တာပါမြို့ကန်တဦးဖြစ်တဲ့ Broadway Cafe ပိုင်ရှင် Valentino Muro က
People are excited. We're excited.
အားလုံးပျော်နေကြပါတယ်ဒီလိုမျိုးလေးအတွက်တော့အကြီးအကျယ်ပြောင်းလဲမှုပါဒီအာဂါသယင်လွတ်တင်မှုကြောင့်ဒီမျိုးလေးရောဒီဒေသခံတွေကိုပါအားလုံးကသိကြမှာဖြစ်ပြီးတော့တခြားကသူတွေလည်းအလဲလာကြတာကြောင့်အလုတ်ကန်စီးပွားရေးခွန်လန်းတွေကောင်းနေပါပြီလို့ဆိုပါတယ်1800ခုနှစ်နောက်ပိုင်းကာလ Texas Pacific ရထားလမ်းတိဆောက်ချိန်မှာဒီမျိုးလေးကိုထူထောင်ခဲ့တာပါပြည်နယ်ဝေးပြေးလမ်းမအမှတ်30ပေါ်မှာရှိတဲ့ဒီမျိုးလေးဟာအရင်ကတော့ဖြတ်သန်းသွားလာသူတွေညအိတ်ရန်နာရနေရပါခီးသွားသူတွေ Tracker မောင်းသမားတွေဟာမျိုးလေးရဲ့ဟိုတယ်မှာအိတ်စားသောက်ဆိုင်တွေမှာစားရင်ခီးတစ်ထောက်ရန်နာကြပါတယ် အခုတော့အလဲလာသူအချို့လည်းရှိနေပါပြီ။ Texas ပြည်နယ် Houston မြို့ကနေအာကသယာဉ်လွှတ်တင်တာကိုလာရောက်ကြည့်ရှုသူ Howard Pointboff က
Blue Origin and some of the other competitors are all doing an excellent job.
Blue Origin အပါဝင်တခြားရှင်ပြိုင်ပွဲတွေကလည်းအာကသအထိတက်ပြီးတော့စူးစမ်းကြတာတကယ်ကိုကောင်းပါတယ်။ဖုန်း TV တွေကနေကြည့်လို့ရပေမဲ့ဓမ္မလာကြည့်ရတာနောက်ဒီအာကသယာဉ်တက်သွားတဲ့အတန်ကိုကြားရတဲ့အရသာကတော့ဘာနဲ့မှမတူပါဘူးလို့ဆိုပါတယ် Blue Origin Company ရဲ့ New Shepherd အာကသတုံးရင်မှာ Jeff Bezos နဲ့အတူသူ့ရဲ့ညီ Mark Bezos ခီးစင်မှာအသက်အငယ်ဆုံးဖြစ်တဲ့16နှစ်အရွယ်နယ်သာလန်နိုင်ငံသားအသက်အကြီးဆုံးဖြစ်တဲ့82နှစ်အရွယ် Wally Fang တို့လည်းပါဝင်ပါတယ်။သူက American Leader ရဲ့အစောဆုံးကြတဲ့ထဲမှာပါဝင်တဲ့လေယာဉ်မှုတစ်ဦးဖြစ်ပြီးတော့အာကသယာဉ်မှုဖြစ်ဖို့ရှောက်ရမှာတော့အမျိုးသမီးဖြစ်နေတာကြောင့်ဆိုပြီးတော့ပယ်ချခံခဲ့ရဘူးပါတယ်။ခီးစင်အပြီးမှာ Jeff Bezos ကအခုလိုပြောပါတယ်
။ Build a road space so that our kids and their kids can build
လူငယ်တွေသူတို့ရဲ့မျိုးဆက်တွေအနာဂတ်မှာဆက်ပြီးတော့စူးစမ်းလေ့လာနိုင်ဖို့အာကသကိုသွားတဲ့လမ်းဖောက်တာပါကဘာမီမှာရင်ဆိုင်နေရတဲ့ပြဿနာတွေကိုအပြေရှာနိုင်ဖို့အခုလိုဆောင်ရွက်တာပါလို့ပြောသွားတာပါ Jeff Bezos ရဲ့စီးနင်းသွားတဲ့ဒုံးရင်ကိုပထမဆုံး American အာကသယာဉ်မှူး Shepherd ရဲ့အမည်ကိုယူပြီးတော့ New Shepherd လို့နာမည်ပေးထားတာပါApollo 17အာကသယာဉ်လက်ကဘာပေါ်ဆင်းသက်တာ52နှစ်ပြည့်မြောက်တဲ့အချိန်မှာအခုလိုပြန်တန်းခဲ့တာပါခင်ဗျာစမတ်ဖုန်းနဲ့စိုက်ပျိုးရေးသုံးရင်တွေဝယ်ပြီးတဲ့အခါမှာကိုယ်ပါတာပြင်ဆင်ခွင့်ကိုတော့ပစ္စည်းရောင်းချတဲ့ကုမ္ပဏီတွေဘက်ကပိတ်ပင်ခတ်သက်ထားပါတယ်အခုခါမှာတော့ဝယ်ယူသူတွေဘက်ကလည်းသူတို့ဝယ်ယူပြီးဖြစ်တဲ့ကိုယ်ပိုင်ပစ္စည်းကိုကိုယ်တိုင်ပြင်ဆင်ခွင့်ရဖို့တောင်းဆိုလှုပ်ရှားရမှာသမ္မတဂျိုးဘိုင်ဒန်ရဲ့ထောက်ခံမှုလဲအပြည့်အဝရရှိထားပါတယ်ဒီအကြောင်းဆက်တင်ပြပေးမှာပါကယ်လီဖိုးနီးယားပြည်နယ်ဘာကလေးမြို့မှာနေထိုင်သူတွေဟာသူတို့ဖုန်းပြက်ရင်အရှစ်ရှရာတာရဲ့ဖုန်းပြင်ဆိုင်မှာလာပြင်ကြပါတယ်။သူကအသက်14နှစ်လောက်ကတည်းကဖုန်းတွေကိုဘယ်လိုပြင်ရမလဲဆိုတာလေ့လာခဲ့တာပါ။စမတ်ဖုန်း၊ laptop ၊ computer တွေရဲ့ဘက်ထရီလဲရမှာဟိုရုံးကတော့လူတိုင်းနီးပါးကကိုယ့်ဘာသာလုပ်နိုင်ပေမဲ့အခုတော့တိတ်မလွယ်တော့ဘူးလို့ပြောပါတယ်။
As you can see there's no screws holding it down whatsoever
မူနီကချက်ထားတာမဟုတ်ပဲကွန်နက်ကတ်ထားတာပါ tablet အားလုံးလည်းဒီတိုင်းမှာဒါကြောင့် battery လဲမယ်ဆိုရင်အချိန်တော်တော်ကြာကြာလုပ်ရပါတယ်လို့ပြောထားတာပါတကယ်လို့သာတယောက်ယောက်ရဲ့ iPhone ကိုပြင်ဖို့ဖုန်းကိုဖြန့်ပြီးလိုက်တဲ့နောက်မှာတော့ဒီဖုန်းကိုပြန်တက်ဆင်ပြီးပါဝါကိုဖြန့်လိုက်တဲ့အခါမှာ3 base စာရန်ပေါ်လာပါတယ်ပစ္စည်းထုတ်လုပ်သူတွေကသူတို့ကလွဲလို့တခြားသူတွေမပြင်ဆင်နိုင်အောင်လုပ်တာပါဒီတိုင်းဆက်သွားနေမယ်ဆိုရင်တော့
repair shops like us
ဖုန်းကွန်ပျူတာပြင်တဲ့ဆိုင်တွေနောက်9နှစ်တောင်ခံမမဟုတ်တော့ပါဘူးလို့သူကပြောသွားတာပါ American ပြည်ထောင်စုမှာအထူးသဖြင့်နည်းပညာကုမ္ပဏီတွေဟာသူတို့ထုတ်လုပ်တဲ့ပစ္စည်းကိုတခြားသူတွေမပြင်အောင်စည်းကမ်းတွေသတ်မှတ်ထားလို့ရှိပါတယ်ဒါကြောင့်ကိုယ်တိုင်ပြင်ဆင်ခြင်းတွေကကုမ္ပဏီရဲ့အခုလိုကန့်သတ်မှုတွေဟာဒေသခံစီးပွားရေးလုပ်ငန်းလေးတွေကိုပျောက်ပြတ်သွားအောင်လုပ်တာဖြစ်ပြီးဝယ်ယူတဲ့ကုမ္ပဏီမှာပြင်ရင်လည်းပြင်ဆင်စရိတ်ကြီးတာကြောင့်မပြင်တော့ပဲပြစ်လိုက်ရတဲ့အတွက်စွန့်ပစ်ပစ္စည်းပိုများလာစေတယ်လို့ဆိုပါတယ်ဒါကြောင့် iFix လို့အဖွဲ့တွေကဒီပစ္စည်းကိုဘလို့ပြင်ရမလဲဆိုတဲ့အချက်လက်တွေဝေမျှခဲ့ပြီးတဲ့နောက်ဒါကိုထုတ်လုပ်သူကုမ္ပဏီတွေကတည်ပြီးတဲ့အခါမှာဒီအချက်လက်တွေကိုသူတို့ကတခြားသူတွေမသိနိုင်အောင်ကန့်သတ်လိုက်ပါတယ်ပြင်ဆင်ခွင့်ရရှိရေးလှုပ်ရှားမှုကိုဦးဆောင်နေသူတွေတဲ့ iFix it အဖွဲ့လည်းပါဝင်ပါတယ်အဖွဲ့ရဲ့ဦးဆောင်ညွှန်ကြားရေးမှူး Time Wings က
The idea of right to repair is based on laws that we have for automobiles.
ပြင်ဆင်ခွင့်ရရှိရေးတောင်းဆိုလှုပ်ရှားမှုဟာမော်တော်ကားကုမ္ပဏီတွေရဲ့စီးပင်းစည်းကမ်းတွေပေါ်မှာအခြေခံပါတယ်။ Massachusetts ပြည်နယ်မှာဆိုရင်မကြသေးခင်ကပြဋ္ဌာန်းလိုက်တဲ့ဥပဒေမှာဒေသခံဆက်ပြင်ဆရာတွေဟာကားထုတ်လုပ်တဲ့ကုမ္ပဏီတွေကအချက်လက်တွေကိုရယူပိုင်ခွင့်ရှိသင့်ပါတယ်လို့ဆိုပါတယ်။ဒါကြောင့် Ford 150ကားမျိုးကိုပြင်ရင်လည်းဆိုရင် Ford ကားပြင်ဆိုင်မှာပဲဖြစ်ဖြစ်ရက်ကွက်ထဲကကားပြင်ဆိုင်မှာပဲဖြစ်ဖြစ်ကိုကြိုက်တာရွေးချယ်ခွင့်ရှိပါတယ်လို့ပြောသွားတာပါ။လွန်ခဲ့တဲ့သတင်းပတ်တုန်းကလည်းပြင်ဆင်ခွင့်ရရှိရေးလှုပ်ရှားမှုကိုထောက်ခံသူတိုးလာပါတယ်။သမ္မတဂျိုးဘိုင်ဒန်က
Without healthy competition, big players can change.
ပြင်ရတာရှင်ပြန်ခွင့်မရှိဘူးဆိုရင်ပိုအားကြီးသူကသူတို့လိုချင်သလောက်တောင်းတော့မှာပေါ့လို့ပြောသွားတာပါ။ COVID ကာယရောဂါကိုထိန်းချုပ်နိုင်ပြီးနောက် American စီးပွားရေးပိုအားကောင်းလာအောင်ဂျိုးဘန်းနဲ့အစိပ်ပိုင်းတည်းရဲ့အနေနဲ့သမ္မတဘိုင်ဒန်ဟာဝယ်ယူပြီးပစ္စည်းတွေကိုယ့်ဘာသာစိတ်ကြိုက်ပြင်ဆင်ခွင့်ရှိအောင်ဆောင်ရွက်တာပါ။ American ပြည်နယ်တဝက်လောက်မှာလည်းပြင်ဆင်ခွင့်ရရှိရေးနဲ့ပတ်သက်ပြီးတော့ဥပဒေပြဋ္ဌာန်းဖို့ဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့နည်းပညာကုမ္ပဏီကြီးတွေရဲ့ကန့်ကွက်မှုတွေနဲ့လည်းကြုံနေရတာပါ။ Kai Wings ကအခုလိုပြောပါတယ်
I'm optimistic that with
ကိုယ့်ရဲ့ပစ္စည်းရရှိသုံးနိုင်မှုသမရရဲ့အမိန့်ညွှန်ကြားချက်ဒါမှမဟုတ်ဥပဒေပြဋ္ဌာန်းပြီးတော့ဆောင်ရွက်တဲ့အပေါ်အကောင်းမြင်မျှော်လင့်ပါတယ်ဒါမှသာပျောက်ဆုံးနေတဲ့အခွင့်အရေးပြန်ရရှိမှာပါလို့ပြောသွားတာပါပြင်ဆင်ခွင့်ရရှိရေးသမရကသူ့ရဲ့လုံပိုင်ခွင့်အာဏာကိုအသုံးပြုပြီးဆောင်ရွက်ခဲ့ပြီးနောက်မှာတော့ဝယ်ယူသုံးစွဲသူတွေအတွက်လက်တွေ့အကျိုးကျေးဇူးခံစားရဖို့မျှော်လင့်နေကြပါတယ်ခင်ဗျာ
ကိုအောင်ရဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့ဒီသိပ္ပံနဲ့ဤပညာကဏ္ဍအလှည့်ရောက်လာပါပြီ။ဒေါခင်မျိုးသက်ကပြောပြမှာပါခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပေါ်တာအနည်းငယ်ကျော်လာပါပြီ။ COVID-19 ရောဂါပိုးအတွက်ထိရောက်ကောင်းမွန်တဲ့ကာဝယ်ဆေးတွေထုတ်လာနိုင်တာနဲ့အမျှဒီပိုးကဗီဇပြောင်းပြီးမျိုးစိတ်တွေအများပြားလဲပေါ်လာနေတာပါ။ဒီထဲကအန္တရာယ်ပေးနိုင်တဲ့မျိုးစိတ်တွေအတွက်လက်ရှိကာဝယ်ဆေးတွေရဲ့ထိရောက်မှုအခြေအနေကဘယ်လိုရှိပါလဲ။အနုစီဝဗေဒပညာရှင်မတ်ခင်စာဝန်ကြီးကိုမြင်းနဲ့ပြောပြပေးပါတော့။ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဗီဇာပြောင်းရဲ့မျိုးကွဲတွေအများကြီးပေါ်နေပါတယ်။ဒီကုဆတ်မြန်ဗီဇာပြောင်းမျိုးကွဲတစ်မျိုးနဲ့တစ်မျိုးဘယ်လိုကွာလဲနည်းနည်းပြောပြပေးပါ
။ဟုတ်ကဲ့ပါ။ဟုတ်အခု main concern variant of concern ဆိုရယ်လေးမျိုးအရင် focus လုပ်ပြီးတော့ပြောသွားမှာပေါ့နော်ပထမတစ်ခုက alpha alpha ကပါလဲဆိုရယ် UK မှာတွေ့ခဲ့တဲ့မျိုးကွဲ beta ကတောင်အာဖရိကမှာတွေ့ခဲ့တဲ့မျိုးကွဲ gamma က brazil မှာတွေ့ခဲ့တဲ့မျိုးကွဲ delta ကအိန္ဒိယမှာတွေ့ရတဲ့မျိုးကွဲအဲ့ဒီလေးခုမှာဆိုလို့ရှိရင်အချင်းချင်းပါကွာလဲဆိုလို့ရှိရင် alpha နဲ့ delta ကိုအရင်ရှင်းမယ်ဆိုရင် alpha က UK ဟာ delta ကအိန္ဒိယဟာ alpha ကသူကဒီ spike protein မှာသူကတွေ့ခဲ့တဲ့ variant ကသူကဟိုနှစ်နေရာရှိတယ်ပေါ့နော်အဲ delta ကသူကဒီ UK ကဟာနှစ်နေရာလဲပါတယ်အပြင်ကိုသူကဒီ South Africa ပုံစံလေးလည်းနည်းနည်းပါတယ်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်သူကဒီသူ့ရဲ့ spike protein ကသူက alpha ထပ်နေနဲ့ပို့ပြီးတော့ပြန်လွယ်တယ်ဒါခါ South Africa ဟာနဲ့ UK ကဟာနဲ့ရှင်းမယ်ဆိုရင်သူတို့ mutation ဖြစ်နေတဲ့နေရာကမတူဘူး South Africa ကကြတော့ဗာလဲဆိုတော့သူကပို့ပြီးတော့ပြန်နိုင်တယ်သူကပို့ပြီးတော့ဒဏ်ခံနိုင်တယ်အဲ့ဒါကြောင့်မလို့သူက Johnson & Johnson တို့သူတို့စပြီးတော့တွေ့ခဲ့တဲ့အချိန်မှာ South Africa ကို South Africa strain စပြီးတော့တွေ့နေတဲ့အချိန်မှာဆိုလို့ရှိရင်ဒီ Johnson & Johnson တို့ဒီကာဝယ်ဆေးတွေနဲ့စမ်းကြည့်တဲ့အချိန်မှာသူရဲ့ efficacy ကယော့တာ efficacy ဆိုတာဆေးအနီးတင်စွမ်းအားပေါ့နော်ဆေးအနီးတင်စွမ်းအားနည်းနည်းယော့ရတဲ့အကြောင်းမို့တော်တော်လေးတော့စိုးရိမ်ခဲ့သေးတယ်။ဒါပေမဲ့အခု South Africa ဟာကသူရဲ့ပြန်နှုံးကဒေါက်တာလောက်မပြင်းဘူးအဲ့လောက်မပြင်းခဲ့တဲ့အတွက်ကြောင့်မလို့သူကတခြားနေရာတွေတိတ်မပြန်နဲ့ South Africa မှာလည်းရှိနေတယ်ပြန်လာလည်းပြန်နေတယ်ပေါ့ဒီ spike protein ကိုထုတ်တဲ့မျိုးဗီဇာအပိုင်းလေးတစ်ခုမှာဆိုလို့ရှိရင်ဒီ South Africa ကဖြစ်တဲ့ဟာလေးမှာဖြစ်တဲ့ဟာ3နေရာရှိတယ်ဆိုအဲ့3နေရာလေတစ်နေရာကဒေါက်တာမှာတွေ့ရတယ်ဒေါက်တာမှာတွေ့ရတဲ့အတွက်ကြောင့်မလို့သူကပြင်းလဲပြင်းတယ်အာပို့ပြီးတော့လည်းပြန်ပြီးတော့လွှင့်တယ်ပေါ့နော်အဲ့ဒီတော့ကြောင့်မလို့သူကအကုန်လုံး South Africa ဟာအကုန်လုံးမျိုး characteristic အကုန်လုံးမရဘူးအာဒီလို United Kingdom က characteristic လည်းအကုန်လုံးမရဘူးသူကလည်းသူတတ်တတ်ပြီးတဲ့ characteristic တစ်ခုဖြစ်လာတယ်ပေါ့အဲ့ဒီတော့ကြောင့်ဒါ Delta တတ်တတ်အာ Gamma ဆိုလို့ရှိရင်က Brazil ကဟာ Brazil နဲ့ South American တိုင်းပြည်အချို့မှာသူတို့တွေ့ခဲ့တယ်ဒါပေမဲ့သူတို့အဲ့ဒီမှာတင်ရပ်သွားတယ်သူတို့ကဒီတစ်ကမ္ဘာလုံးကိုပြန်တဲ့အဆင့်ထိမရောက်လာပဲပြန်ပြန်ပြီးတော့ညင်တယ်နော်အခုဒီဒေါက်တာကသူကအခုတက်နေတော့မယ်တက်နေတော့မယ်အပြင်ကိုသူကတခြားကိုပြန့်နေဟာမှလည်းသူကပြန့်နေတော့မယ်ဆိုတဲ့အခါကျတော့ဒီဒေါက်တာနေပြီးတော့ထပ်ပြီးတော့ပြောင်းနိုင်ပြီထပ်ပြီးပြောင်းမှာဘာပြောင်းလဲဆိုတော့ကျွန်တော်တို့မသိသေးဘူးထပ်ပြီးပြောင်းမဲ့ဥစ္စာမှလည်းပို့ပြီးဒဏ်ခံနိုင်တဲ့ဟာမျိုးဖြစ်လာတယ်ဆိုလို့ရှိရင်ကာဝယ်ဆေးတွေကလုံလောက်ပါအောင်မလားဆိုတဲ့စိုးရင်စရာပေါ့နော
်ကာဝယ်ဆေးတွေအခုအများကြီးပဲထွက်နေတယ်ကာဝယ်ဆေးတွေလည်းဟိုထိုးပေးနေတယ်ပေါ့နော်အခုအမေရိကထုတ်တဲ့ Moderna နဲ့ Pfizer BioNTech ကထုတ်တဲ့ဥစ္စာတွေကစိုးရိမ်နေရတဲ့ဒီဗီဇာပြောင်းမျိုးကွဲတွေအကုန်လုံးနိုင်နေသလား
Pfizer နဲ့ Moderna ကတော့အခုလောလောဆယ်အထိတွေ့ရတဲ့အချိန်တွေမှာသူတို့ကနိုင်နေတယ
်ဒီတရုတ်ကလာတဲ့ Sinovac ဆိုတော့ထိရောက်မှုအတိုင်းတာဘယ်လောက်ရှိတယ်လို့သိတာပါ
သူတို့ကြေညာတဲ့အရာကတော့60နဲ့80ရာခိုင်နှုန်းကြားဆိုပြီးသူတို့ကြေညာထားတယ်ဆိုတာကျွန်မတွေးလိုက်တယ်အခုဒီ Sinovac ကိုသုံးနေတဲ့အခြားတိုင်းပြည်တွေမှာဆိုလို့ရှိရင် VNN ရှိမယ် Philippines ရှိမယ် Philippines ဆိုလို့ရှိရင် Sinovac ကိုသူတို့ဒီဂျွန်18ရက်နေ့မှာသူတို့ကြားခဲ့တယ်ဆိုပြီးတော့သူတို့စပြီးတော့လုပ်နေပြီဆိုပြီးတော့သူတို့ကြေညာထားတဲ့ဟာရှိတယ်သူတို့ဒီစီမာဘလောက်အချိန်ကြီးကောင်းတယ်လဲဆိုတဲ့ဟာကိုအာကိုကကြည့်ပြီးတော့ဒီ Sinovac ရဲ့အခြေအနေကိုကျမတို့ကပြန်ပြီးတော့သုံးသပ်သွားရမှာပေါ့နော်။ဘာလို့လဲဆိုတော့ UAE မှာသူတို့သုံးနေဆိုတာရှိတယ်။ဒါပေမဲ့ UAE တို့ဘာလို့ဖတ်မှာဒီလောက်ထိဆိုးဆိုးဝါးဝါးကြီးဖြစ်နေတဲ့အဥ္စာမျိုးမတွေ့ရတဲ့အတွက်ကြောင့်မို့လို့အာရှတိုက် population အာရှသား population မှာ Sinovac သုံးတဲ့အဥ္စာတိဘယ်လောက်ထိကာကွယ်ပေးနိုင်လဲ။အာရှသား population မှာ Delta ပြန့်တဲ့အချိန်မှာ Sinovac ကိုသုံးတဲ့ဟာမှာဘယ်လောက်ထိကာကွယ်ပေးနိုင်လဲဆိုတော့အဲ့ဒီအချိန်မှာ data ရလာတော့မှပို့ပြီးတော့ကျမတို့ပြောနိုင်ပါလိမ့်မယ်ရှင်။ဆုတ်။
အလားတူပဲပေါ့နော်ရုရှား Sputnik 5 ပါလေဒီတိုင်းပဲပေါ့နော
်ဟုတ်ရုရှား Sputnik ဆိုတဲ့ဟာလေကိုရုရှားမှာဆိုလို့ရှိရင်သူတို့တိုင်းပြည်အထုတ်တဲ့ Sputnik ကိုတော့မှသူတို့ကအစင်ပြေပါမလားဆိုတဲ့ဒီလိုတန်တရားစိတ်ရှိတယ်ပေါ့နော်ဘာလို့လဲဆိုတော့သူတို့ရဲ့ဟာဒီ Sputnik ကလည်းအမြန်ကြီးထုတ်လိုက်တဲ့အတွက်ကြောင့်မလို့ဟိုတည်တည်ချာချာဒီအမေရိကဟာလို face on face to face 3အဲ့လိုမျိုးတွေသွားတာလို့ data အကုန်လုံးဖြန့်ပြရတာလို့ပါအဲ့လိုမျိုးတွေမရှိဘူး FDA ဟိုအရေးပါအဲ့လိုမျိုးတွေမရှိခဲ့တဲ့အတွက်ကြောင့်မလို့ဖြန့်နေတာတော့ကြာပြီဒါပေမဲ့ပြည်သူတွေထဲမှာဆိုသူတို့ကဒီဟာကိုထိုးတာဒီတကယ်ကောအစင်ပြေပါမလားဆိုတဲ့တန်တရားစိတ်ဖြစ်အဲ့တော့ဒီ Sputnik ကဘယ်လောက်ထိအစင်ပြေမလဲဆိုတဲ့ဟာလဲဒီ Sputnik ကိုလက်ခံရရှိတယ်အာရှလူဦးရေအာရှသားလူဦးရေမှာ Sputnik ကိုလက်ခံရရှိတယ်ဒီ Delta strain ကလည်းစာရီးပြန့်နေတဲ့အချိန်အဲ့ဒီခါကျတော့မှသူတို့ရဲ့ထုတ်ပြန်တဲ့ဟာကိုအခုဆိုဥပမာဆိုလို့ရှိရင် Filipino Vietnam တို့ဆိုလို့ရှိရင်တော်တော်လေးပြင်လဲမြင်တာမှုရှိတယ်ပေါ့ဒီတိုင်းပြည်တို့မျိုးတွေကလည်းဒီ Sputnik တို့ Sinovac တို့ကိုသူတို့ကလက်ခံရရှိမှဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီခါကျတော့မှဒါကျမတို့ကအော်ဒီလိုတိုင်းပြည်မျိုးမှာဒါမျိုးသုံးတဲ့ဟာဒီဘလောက်အထိကာကွယ်မှုပေးနိုင်တယ်ဆိုတဲ့ဟာမျိုးကျမတို့သိရချာချာပြောပြနိုင်မှာဖြစ်ပါတယ်ရှင
်အိန္ဒိယလာတဲ့ဒီ AstraZeneca ကိုထိုးလို့ရှင်
အခုလောလောဆယ်အထိကတော့ဒီအိန္ဒိယဘက်ကလာတဲ့ AstraZeneca သူတို့ဒါ UK formula အတိုင်းဆိုတဲ့ခါကြတော့80ရာခိုင်နှုန်းလောက်တော့သူတို့ကာကွယ်ပေးနိုင်တယ်ဆိုတဲ့ဟာမျိုးတော့ရှိနေသေးတယ်။ဒါပေမဲ့ခုနကကျွန်မပြောသလိုပဲပေါ့နော်။သူတို့ဒီမျိုးဒီကာကွယ်ဆေးကိုခံနိုင်ရအားရှိဖို့အတွက်တစ်ဆင့်လုပ်ပေးနိုင်တယ်၊လှေကလေးပုံစံလိုမျိုးဖြစ်သွားနိုင်တယ်ပေါ့။အဲဒီအတွက်ကြောင့်မို့လို့ဟိုဒီကိုကဒါကိုအကူမခံရခင်မှာအရင်ကာကွယ်ဆေးအရင်ရှိထားဖို့လိုတယ
်။မခင်စာဝင်ပြေပါ New England စစ်ပညာစာဆောင်ရဲ့ထုတ်ပြန်ချက်အရ American ထုတ် Pfizer ကဝယ်ရှိဟာ India မျိုးကွဲတဲ့ Delta အတွက် 88 ရာခိုင်နှုန်းနဲ့ Britain မျိုးကွဲတဲ့ Alpha အတွက် 93 ရာခိုင်နှုန်းထိထိရောက်မှုရှိပြီး India ထုတ် AstraZeneca Covishield ကတော့ Delta အတွက်ရာနှုန်း60နဲ့ Alpha အတွက် 66 ရာခိုင်နှုန်းထိထိရောက်မှုရှိတယ်လို့ဆိုပါတယ် Delta မျိုးတဲ့အတွက်ကာဝယ်ရှိအများစုကအကာအကွယ်ပေးနိုင်ပေမဲ့အခုခါကမ္ဘာလူရေရဲ့30ရာခိုင်နှုန်းလောက်ပဲကာကွယ်ဆေးထိုးနိုင်သေးတယ်လို့မြန်မာအပါအဝင်နိုင်ငံအတော်များများမှာကာကွယ်ဆေးတွေရဖို့လိုအပ်နေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရစေနောက်တစ်ပတ်မှာပြန်တင်ဆောင်ရအောင်
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ BOE ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@boanews.com ဖြစ်ပါတယ် Facebook စာမျက်နှာမှာလည်းလာရောက်စာတွေပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့ည9:00-10:00အထိ BOE အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါလိုင်းနိုမီတာ1925 32ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါနားဆင်နိုင်ပါတယ်အခုတော့သတင်းအကြီးအကျယ်ကိုမတ်သိန်ကြီးတိုက်ပြောပြပေးမှာပ
ါမြန်မာဆန်လာတိတ်မှုစန့်ကျင်လှုပ်ရှားသူတွေကိုဖမ်းထားတဲ့အချင်းထောင်တွေထဲမှာ COVID-19 ကူးစက်ဖြစ်ပွားမှုတွေကိုပိုပြီးစိုးရိမ်မကင်းဖြစ်လာရတာနဲ့အတူပဲထောင်ချခံထားတဲ့ American သတင်းသမားကိုစစ်ကောင်စီကပြန်လွှတ်ပေးဖို့တောက်ချန်ဒီမှာ American ကထပ်မံတောင်းဆိုကြောင်း AFP သတင်းကဖော်ပြပါတယ် Frontier မြန်မာသတင်းဌာနရဲ့အုပ်ချုပ်မှု Editor Danny Fenster ကိုမေလ24ရက်နေ့မှာစစ်ကောင်စီကဖမ်းဆီးခဲ့တာဖြစ်ပြီးထောင်ဒဏ်3နှစ်ကြီးပြစ်ဒဏ်ချမှတ်ခံရလောက်တဲ့ဥပဒေနဲ့ဆွဲဆိုထားတာဖြစ်ပါတယ်ရန်ကုန်အင်းစိန်ထောင်အတွင်းကိုဗစ်ကပ်ရောဂါကူးစက်ပြန့်ပွားနေတဲ့အတွက်ကျန်းမာရေးစောင့်ရှောက်မှုရရှိရေးအကျဉ်းသားတွေကဆန္ဒပြတောင်းဆိုနေကြတာကိုလေးစားလိုက်နာပေးဖို့အနောက်နိုင်ငံတန်ယုံတွေကမြန်မာစစ်ကောင်စီကိုမနေ့ဇူလိုင်လ23ရက်နေ့ကတိုက်တွန်းပါတယ်။ဒါ့အပြင်ခြေနေကိုငြိမ်ငြိမ်ချမ်းချမ်းဖြည့်ရှင်းဖို့လည်းတောင်းဆိုကြောင်းနဲ့ဖြစ်စဉ်တွေကိုအနီးကပ်စောင့်ကြည့်နေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီကြေညာချက်ကိုတော့မြန်မာနိုင်ငံဆိုင်ရာ American, Australia, Canada, Britain နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တန်ယုံတွေကအခြေအကျတွေစုပေါင်းလက်မှတ်ထိုးထုတ်ပြန်ထားတာဖြစ်ပါတယ်။ရန်ကုန်မြို့ကအင်းစိန်ထောင်မှာဖမ်းခံထားရသူတွေမနေ့တောက်ကြံနေ့ကဆရာနာသိမ့်မှုကိုထောင်တွင်းကနေစန့်ကျင်ဆန္ဒပြချပါတယ်။အင်းစိန်ထောင်တွင်းမှာ COVID-19 ကူးစက်ဖြစ်ပွားမှုကလည်းဆိုးရွားနေကြောင်းတဲကြွာလှုပ်ရှားသူတွေကပြောဆိုထားကြပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြသွားတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Zina Abdul Rahman တို့ဖြစ်ကြပါတယ် FIO ရဲ့အစီအစဉ်တွေကိုလိုင်းလိုမီတာ32 40 41နဲ့လိုင်းလိုက်မီတာ190အပြင် Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါတော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကာယောဂါဘေးဆိုးကြီးကနေကင်းဝေးနိုင်ကြပြီးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ FIO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာThis program